ီတရားတိတ်ခွေသည်အမှတ်246မြင်းဆောင်8စိတ်ကမ်းသာလန်းနေဦးဝင်းမြတ်ဒေါ်တန်းမြတ်နဲ့ဦးခေမောင်တန်းဒေါက်တာဒေါ်ဆန်းရွှေမိသားစုတို့၏နေအိမ်၌ဆရာတော်ဦးဇော်တိကကြွားရောက်ဟောကြားတော်အပ်သောတရားတော်
တော့အခုတရားကြီးတွေကမာကြီးတွေမှာအလုတ်အင်တာများကြတယ်နော်စီးပွားကြီးတွေအလုတ်တရားလည်းပဲအရင်နဲ့မတူဘူးအများကြီးပိုလုတ်ကြရတယ်အဲ့တော့ခေတ်ခါကာလကူကအရင်လိုအေးအေးဆေးဆေးပုံမှန်နေလို့ရတဲ့ခေတ်ခါကာလမဟုတ်တော့ဘူးအရင်ထက်အများကြီးပိုလုတ်ရတော့အများကြီးစိတ်လည်းပူပင်ပန်းတယ်အဲ့ဒါလိုစိတ်ပင်ပန်းတာကိုတနည်းနည်းနဲ့တက်တာအောင်မလုံနိုင်လို့ရှိရင်ကြာရင်အဲ့ဒီစိတ်ပင်ပန်းတဲ့အတွက်ကြောင့်ကိုပဲခန္ဓာကိုယ်မှာလည်းပဲကြမ်းမာရေးချူတက်ဒါတို့ဘာလို့ဖြစ်လာသလိုစိတ်မှာလည်းပဲကြမ်းမာရေးချူတက်မှုတို့ဘာလို့ဖြစ်သွားနိုင်လဲနော်စိတ်ပင်ပန်းလုံးပြီးတော့ nervous breakdown ဖြစ်တယ်ဆိုတာမျိုးတွေဟာကြားဘူးမှာပဲတော့တနေ့တာအတွင်းမှာသွားလာလောက်ခင်နေကြတာမှာကုစိတ်နဲ့မတည့်တာတွေအလိုမကျတာတွေအဆင်မပြေတာတွေဆိုတာအများကြီးပဲတွေ့ရကြုံရပါတယ်လူလောကမှာလှုပ်ရှားသွားလာနေတာမှာအဆင်မပြေတာမတွေ့အောင်ကတော့နေလို့ကိုမရပါဘူးလောကရဲ့သဘာဝကိုကအဆင်မပြေတာအများတန်းရှိနေတာပဲအဲ့တော့လောကကြီးကကိုစိတ်တိုင်းကြဘယ်တော့မှဖြစ်မှာမဟုတ်ဘူးအဲ့လိုစိတ်တိုင်းကြမဖြစ်တာကိုပဲကိုကမနေတတ်လို့ရှိရင်အများကြီးစိတ်ပင်ပန်းမယ်စိတ်ဆင်းရဲမယ်အဲ့တော့နေတတ်ဖို့ပဲလိုတယ်ပြင်ပလောကကြီးကိုကိုလိုလိုဖြစ်အောင်ပြောင်းလဲယူလို့မရနိုင်ပါဘူးအင်မတန်ကြိုးစားရင်နည်းနည်းတော့များရမလားတော့မပြောတတ်ဘူးဒါတော့မှသိမပြောနိုင်ဘူးတို့တော့ကိုယ်စိတ်ကိုကိုသိပြီးတော့တတိလေးနဲ့ညာရင်းနဲ့ကြည့်ပြီးတော့ပြုပြင်နိုင်မယ်ဆိုရင်တော့တဖြည်းဖြည်းစိတ်တည်ငြိမ်မှုအေးချမ်းမှုရင်ကျက်မှုဟာပို့ပြီးတော့ရလာနိုင်မှာအမှန်ပဲအဲ့တော့ဘဝရဲ့အရင်သွေးနဲ့ပတ်သက်ပြီးတော့ပြောရမယ်ဆိုရင်ဒီစီဥစ္စာပြည့်စုံတာစားဝတ်နေရေးပြည့်စုံတာလည်းပဲဘဝရဲ့အရေးတွေတနည်းအားဖြင့်မြင်မာတာပဲ။ပစ္စည်းဥစ္စာအင်မတန်ချုပ်တည့်နေတဲ့လူစားဝတ်နေရေးအင်မတန်ချုပ်တည့်နေတဲ့လူဟာစားဖို့တောင်းမှအနိုင်နိုင်ဖြစ်လို့ရှိရင်အဟာရချုပ်တည့်လို့ညမကြီးလက်ထိခိုက်မှာပဲ။စားဝတ်နေရေးချုပ်တည့်လို့လည်းပဲသူ့မှာစိတ်ဆင်းရဲမှုဆိုတာဖြစ်အောင်မှာပဲ။နော်အဲ့တော့စားဝတ်နေရေးချုပ်တည့်လို့ရှိရင်ကျန်းတဲ့ကျန်းမာရေးတို့ဟိုလူရေးတိုင်းရေးကုသိုလ်ရေးလူမှုရေးပညာရေးအပါဝင်ဆက်ဆက်ရေးရာချိုးတက်လာနေတာပဲ။ဒါကြောင့်စာဝတ်နေရေးဆိုတာအရေးတော့ကြီးပါလေ။သို့တော့စာဝတ်နေတစ်ခုတည်းပြည့်စုံုံနဲ့ဘဝရဲ့အရေးသွေးဟာပြည့်စုံပြီလို့မပြောနိုင်ဘူး။ကြမ်းမာရေးလည်းကောင်းအောင်မှစိတ်လည်းချမ်းသာမှုရှိအောင်မှမိသားစုနဲ့လည်းပဲဟိုတိုက်တိုက်ဝုန်းဝုန်းပျော်ပျော်ရှင်ရှင်လည်းပဲနေဖို့ရအချိန်ရှိအောင်မှအဲ့လိုအဖက်ဖက်ကပြည့်စုံမှသာဘဝရဲ့ quality ဘဝရဲ့အရေးသွေးဟာမြင့်မားတယ်လို့ပြောနေတယ်။ပတ်စံတစ်ခုတည်းချမ်းသာယုံနဲ့ life ရဲ့ quality ဘဝရဲ့အရေးသွေးဟာပြည့်စုံပြီလို့မပြောနိုင်ပါဘူး။ဒါကြောင့်ကိုယ်ဘဝနဲ့ပတ်သက်ပြီးတော့စဉ်းစားကြတဲ့အခါမှာတစ်ဖက်ဆောင်းနေမဖြစ်အောင်စဉ်းစားတတ်ဖို့အမြဲတမ်းရေးကြည့်ပါလေ။တချို့လူတွေကအလုပ်ကိုအမြဲတမ်းကြိုးစားတယ်။အလုပ်ကတော့အမြဲတမ်းအဆင်ပြေပါတယ်။အများကြီးတိုးတက်ပါတယ်။ဒါပေမဲ့ကြံတဲ့ဘက်ကအကုန်လုံးဆုတ်ရေးသွားတယ်ဒီတဲ့တရားကြီးတယောက်စီးပွားရေးအများကြီးလုပ်ပါတယ်အဲစီးပွားရေးအဆင်ပြေလုံးလို့လုပ်ငန်းတွေကိုသူအများကြီးတိုးချဲ့ရတယ်တိုးချဲ့ရလုံးတဲ့ခါကျတော့မွန်းလင်းရမိုးချုပ်ထိအောင်လုပ်လို့ရတယ်မနဲ့လင်းနေတဲ့ပြည်နဲ့သူအိမ်ကနေထွက်သွားပြီနေ့လည်နေခင်းလည်းအိမ်ပြန်ပြတ်ထွေးမစားနိုင်ဘူးအပြင်မှာပဲစားတယ်မိုးချုပ်မှ9နိုင်လောက်မှအိမ်ပြန်လာလိမ့်ရှိတယ်အိမ်ရောက်လာရင်တနေ့ကုန်လုပ်လို့ရတာပင်ပန်းလုံးလို့အမှမလုပ်နေတော့ချက်ချင်းအိရတဲ့သွားပြီးအိတ်တော်လာပဲတရင်တော့မှ9နိုင်လောက်ကြာမှထပြီးတော့ထမင်းစားတယ်ထမင်းစားပြီးရင်မလုပ်လဲဆိုတော့တနေကုန်လုပ်ငန်းတွေကနေရလာတဲ့ပါလာတဲ့စရင်တွေဖြတ်ပိုင်းတွေကိုအဲ့ဒါည17နိုင်18နိုင်အထိစရင်ထိုင်လောက်ရတယ်အဲ့လိုလုပ်ပြီးမှတခါမနေ့စောကြီး9နိုင်လောက်ထပြီးတော့မြန်မြန်အလုပ်ကိုသွားတာပဲအိမ်ကမိသားစုနဲ့စကားပြောဖို့ချိန်သူ့သားသမီးနဲ့စကားပြောဖို့အချိန်သူ့မှာမရှိဘူးအဲ့လိုမရှိတော့သားသမီးတွေကတော့သူ့အိမ်ကအိမ်သူဇနီးကတော့ဟိုနည်းနည်းစိတ်မချမ်းသာဖြစ်တာပေါ့လေနော်ရိုးရိုးလေးပြောရမယ်ဆိုရင်တော့ ေးအေးဆေးဆေးပြောဖို့ဆိုဖို့ရအချိန်မှမရဘူးမေတ္တာကိုမရလို့ဖြစ်သွားတယ်မေတ္တာငတ်တယ်လို့ဖြစ်တယ်သာသမီတွေကလည်းမေတ္တာကငတ်တယ်သူအိန္ဒူဇနီးကလည်းပဲမေတ္တာငတ်တယ်အဲသူသမင်းဆိုင်တောင်တယောက်တည်းစားရတာပဲတဲ့နော်သူခင်ပွန်းပြန်လာတဲ့ထီအောင်သူမစောင့်နိုင်တော့အဲ့ဒါလို့မိသားစုနဲ့ပတ်သက်ပြီးတော့စိတ်ချမ်းသာမှုတာယာမှုပျော်ရွှင်မှုမရှိတော့ဘူးအဲ့တော့တကယ်ပြောရရင်တော့သူဇနီးကအဲ့ဒီအကြောင်းကိုပြောပြောပြောငိုတာပဲပတ်စံနေတော့အများကြီးရှိပါတယ်တဲ့အလုပ်တွေကတော့အမှန်အစင်ပြေပါတယ်တဲ့ဒါပေမဲ့သူ့စိတ်ထဲမှာစိတ်ချမ်းသာမှုမရှိပါဘူးအဲ့တော့ကိုယ့်ဘဝကိုစဉ်းစားတဲ့အခါမှာအဲ့ဒါလို့တစ်ဖက်ဆောင်နေမဖြစ်အောင်အများကြီးတတိထားဖို့လိုလိမ့်မယ်အဲ့တော့အခုခေတ်ကအမျိုးမျိုးအပြောင်းလဲတွေဖြစ်နေတယ်အပြောင်းလဲတွေကအမှန်တမ်းများလွန်းလို့လူတွေကတခါတလေရှေ့ကိုဘာဖြစ်မလဲဆိုတာကိုမသိဘဲနဲ့စိတ်ပူပြီးတော့ပင်ပန်းကြအဲ့ဒါလေးကိုနည်းနည်းလေးပြောကြည့်လား We have to condition ourselves to chaos. Chaos ဆိုတဲ့အင်္ဂလိပ်စကားလုံးဟာစိမဲ့ကမ်းမဲ့ဗယံမတာဖြစ်သွားတာကို chaos လို့ခေါ်တယ်။ Conditions are going to be changing at a faster pace in the future. အနာဂတ်ကာလမှာအခြေအနေတွေဟာပိုပြီးတော့လင်းလင်းမြန်မြန်ပြောင်းလဲသွားလိမ့်မယ်။အခုဗမာပြည်မှာ၄-၅နှစ်အတွင်းမှာဘလောက်အပြောင်းလဲတွေဖြစ်နေပြီလဲ။ဘလောက်မြန်တယ်လဲစဉ်းစားကြည့်နော်အင်တာမြန်တဲ့အပြောင်းလဲတွေ啊တချို့ဆိုလိုက်လို့တောင်မမီဘူး The pendulum swings are going to be wider Pendulum ဆိုချိန်သီးကိုပြောတာနော်အဲနိုင်ချိန်သီးကြီးလို့ပဲအဲ့တော့နိုင်ချိန်သီးဟာဟိုဘက်ဒီဘက်ကိုယွေ့နေတာယမ်းနေတာအရင်ကနဲ့မတူတော့ဘူးအရင်ကထက်ပိုပြီးတော့အဝေးကြီးကို swing ဆိုတာလွှဲတယ်လို့ဖြစ်နေပြီတဲ့အရင်တော့ဒီနားလေးမှာကပ်ပြီးတော့ပဲနည်းနည်းလေးလွှဲတယ်အခုအဝေးကြီးကိုလွှဲတယ်သူကတင်စားပြီးပြောတာနော်အဲ့တော့ဘဝမှာအပြောင်းလဲတွေကအများကြီးဖြစ်လာနေတယ် structures and environments will change structure ဆိုတာကလုပ်ငန်းတစ်ခုမှာအဆင့်ဆင့်လုပ်ပုံကိုင်းပုံတွေနော်ဖွဲ့စည်းပုံတွေအမျိုးမျိုးဟာပြောင်းလဲသွားလိမ့်မယ်ပတ်ဝန်းကျင်ကလည်းပြောင်းလဲသွားလိမ့်မယ်အဲ့တော့ပတ်ဝန်းကျင်တိုင်းမှာအခုပြောင်းလဲနေတာတွေအများကြီးတွေ့ရတယ်ရန်ကုန်မြို့ကိုတစ်ခေါက်နဲ့တစ်ခေါက်ပြန်လာရင်မတူတာတွေအများကြီးတတိထားမိတယ်Governments and along with them our laws will be swinging from one extreme to the other from election to election. အစိုးရအဖွဲ့တွေကလည်းပဲအပြောင်းလဲတွေဖြစ်တတ်တယ်။ဥပဒေတွေကလည်းပဲအပြောင်းလဲတွေဖြစ်တတ်တယ်။ဒါဟာတစ်ကမ္ဘာလုံးမှာဖြစ်နေတာနော်။ဒါကြီးတို့လေ့လာကြည့်ရင်သိမယ်ဂျပန်နိုင်ငံမှာလည်းဒီလိုပဲဖြစ်တယ်။အီတလီနိုင်ငံတို့ဆိုလည်းဒီလိုပဲအစိုးရအဖွဲ့တွေအပြောင်းလဲတွေအများကြီးဖြစ်တယ်။ဥပဒေတွေအပြောင်းလဲအများကြီးဖြစ်တယ်။အဲ့တော့အဲ့လိုအပြောင်းလဲတွေကြားရမှာလူတွေကဘာလို့အမှန်မသိဘူးနဲ့ဖြစ်ဖြစ်သွားတတ်တယ်။ဒါဟာဒီခေတ်ဒီခါမှာတကဘာလုံးမှာဖြစ်နေတဲ့အခြေအနေပဲအကြောင်းဒီစာအုပ်ကဂျာမနီကရေးလိုက်တဲ့စာအုပ်အင်္ဂလိပ်လိုဘာသာပြန်ထားတာဖတ်ကြည့်လိုက်တော့သူတကဘာလုံးကိုခြုံပြီးထားတာဖြစ်နေတယ်နော်အဲ့တော့သူတို့မြင်ထားတဲ့အချက်လက်ပုံမှာအခြေခံပြီးတော့ကိုယ်တိုင်ပြည်ကိုယ်ဘဝထဲမှာဖြစ်နေပုံပြောင်းလဲနေပုံကိုညံကြီးကြီးနဲ့အပေါ်စည်းကနေကြည့်တတ်ဖို့လိုတယ်အခုခေတ်ကအပေါ်စည်းကကြည့်နိုင်မှပဲနည်းနည်းအဆင်ပြေမယ်အမြင်ကြဲကြဲအပေါ်စီးကနေမြင်နေအောင်ဘဝကိုကြည့်ရမယ် The clarity, security and convenience of a social order that remains stable over long periods of time will no longer exist. ရှင်းလုံးကဘာမဆိုသူ့အနေနဲ့တူပုံသေးလေးဖြစ်နေတယ်နော်စီကံတကြလေးဖြစ်နေတယ်ရှင်းနေတယ်ဘာမှစိတ်ရှုပ်စရာမရှိဘူးဘယ်ကိစ္စဘယ်လိုလုပ်ရလဲဆိုတာလူတိုင်းလူလိုပဲသိနေတယ်မေးလိုက်ရင်လည်းဘာသူမှမဆိုတိတိကျကျပြောနေတယ်ဒီကိစ္စဒီလိုလုပ်ရတယ်ရှင်းတယ်အခုခေတ်မှာဘယ်ကိစ္စဘယ်လိုလုပ်ရလဲဆိုတာမင်း तू လက်သိမသိဘူးကိုလက်သိမသိဘူးမှန်းပြတော့လုပ်နေရတယ်ရမ်းပြတော့လုပ်နေရတယ်ဘာသူမှမသိကြဘူးနော်အဲ့တော့ security မရှိဘူးနော်စိတ်ချရမှုလုံခြုံမှုဆိုတာမရှိဘူးအင်မတန်စွန့်စားရတယ်မရေတရေနဲ့လုပ်နေရတာပဲအဲ့တော့အရင်တုန်းကလို့ပုံမှန်အကြာကြီးနေတဲ့အတိုင်းဝိုင်းခေတ်ကာလဆိုတာမရှိတော့ဘူးပြီးသွားပြီကုန်သွားပြီเนาะ will no longer exist အဲ့ဒီကာလကမရှိတော့ဘူးကုန်သွားပြီ the normal state of affairs will be rough seas အဲ့တော့ rough sea ဆိုတာပင်လယ်မှာလိုင်းတဘိုးတွေထနေတာကိုခေါ်တာเนาะမုန်တိုင်းထလို့လိုင်းတဘိုးထနေတာအဲ့တော့အခုခေတ်ကာလဆိုတာအပြောင်းလဲအင်တန်မြန်လွန်းလို့လိုင်းထနာနဲ့တူပါတယ်ငြင်းငြင်းတက်တက်ဆိုတာမရှိတော့ဘူးဒါကြောင့်အဲ့ဒါကိုကအခုခေတ်အပါဝင်ရှိน้องคากาละมาดาหาดีใต้แม้ตั้วတော့มาเว้ยชี้ตรงก็หลูโหตะกมายี้โหลเงินๆตรงก็หลูบ้ามาเตะอเปียงแล้วๆไม่ရှိอู ကိုလို့ဆရာရှိရလေးနေ့စဉ်ပုံမှန်လေးလုပ်ပြီးတော့နေ့စဉ်ကိုအိမ်မှာကိုချက်ပြုတ်စားတော့ပြီးအေးချမ်းရနေရတဲ့ခင်မျိုးကကုန်သွားပြီနောက်ခေတ်လူငယ်တွေရဲ့ဘဝဟာပို့ပြီးတော့လှိုင်းတဘိုးထန်တယ်ပို့ပြီးတော့ကြမ်းတမ်းတယ်ဒါမတိကြိုးကြုံပြုတ်ပြီးတော့ဟန်လုပ်ပြီးတော့မေ့ထားလို့မရဘူးနော်မတိဟန်ဆောင်ပြီးတော့မေ့ပြီးတော့ခလေးဆန်ဆန်လေးနေမယ်ဆိုရင်တကယ်အရေးနဲ့ကြတော့ကြိုတင်ပြင်ဆင်မှုမရှိတဲ့အတွက်ပို့ပြီးတော့ဒုက္ခရောက်နိုင်တယ်အဲ့တော့ကြောက်မနေဖို့အရေးကြီးတယ်။ဒါဟုတ်တိချာတိပြီးတော့နားလဲပြီးတော့ကြိုတင်ပြင်ဆင်ထားဖို့အမှန်အရေးကြီးပါတယ်။အဲ့တော့ဒီဘုန်းကြီးကပြိဿဆုံးမိတဲ့ခါပြောတဲ့ခါမှာအမြဲတမ်းလူတွေရဲ့ဘဝအကြောင်းကိုထည့်ပြောလေးရှိတယ်။ဘဝကိုအထည်ပေးရှိရှိတန်ဖိုးရှိရှိအနှစ်သာရပြည့်ပြည့်ဝဝငင်းငင်းချမ်းချမ်းစိတ်ကျေနပ်မှုလည်းရအောင်ဘယ်လိုနေသွားရမလဲဆိုတာကိုအမြဲတမ်းပြောလေးရှိပါတယ်။ဒီလိုပဲအင်မတန်ရှုပ်ထွေးပြီးတော့ဗျာမတာဖြစ်နေတဲ့ခေကာလာကြီးမှာပဲစိတ်ကြည်ကြည်လင်မှုအေးချမ်းမှုရှိအောင်ဘယ်လိုနေသွားမလဲမသေးချတဲ့မရေရာတဲ့အလုပ်တွေကိုလုပ်နေရင်ကြကပဲစိုးရိမ်မှုပူပန်မှုတွေနည်းအောင်ဘယ်လိုနေသွားကြမလဲဒါဟာနိလန်ရှာမဖြစ်မယ်နော်ခုနကပဲဦးမြင့်ပြောတယ်သူ့စိတ်ထဲမှာတောကအင်တာများတယ်ဒီလောက်ကြီးတောကများနေနောက်10နှစ်လောက်ကြာရင်ဘယ်နဲ့များနေမလဲအဲ့တော့အလုပ်ကတော့မလုပ်လို့မဖြစ်ဘူးနော်လက်ပိုက်ပြီးတော့ထိုင်နေလို့မဖြစ်ဘူးလုတ်တော့လောက်ရမှာတို့တော့လုံနေရင်းနဲ့ပဲဒီလောက်ကြည်တော့ကမများအောင်ဘယ်လိုလုပ်မလဲအဲ့ဒါနီလန်းကတော့ရှာကိုရှာမှဖြစ်မယ် The ground on which we stand is going to become soft under our feet ကိုရက်နေတဲ့မြေကြီးဟာအရင်လိုအခိုင်အမာကြီးမဟုတ်တော့ဘူးပျော့သွားပြီတဲ့နော်အဲ့တော့ तू ကတင်စားပြီးပြောတာနော်အရင်တော့ကိုရက်တီယာနေရာခိုင်ပါတယ်စိတ်ချရတယ်ဘာမှလှုပ်လှုပ်เสียရမလို့ရွှေ့เสียရမလို့တည်ငြိမ်မှုရှိတယ်နော်အောက်ကခိုင်ပါနေတော့ဒီမှာရက်နေလို့ရှိရင်ငြိမ်ငြိမ်လေးရက်လို့ရတယ်အခုခေတ်ကကိုရက်တီယာနေရာမခိုင်ပါဘူးပျော့နေတယ်နော်ကိုဘွားကိုအခုလုံနေတဲ့အလုပ်ကိုင်းတွေကိုမှရှိနေတဲ့အခြေအနေတွေဒါတွေဟာအမြဲတမ်းဒီလိုပဲသွားမယ်လို့ဘယ်လို့မှစိတ်ချလို့မရတော့ဘူးအမြဲတမ်းလှုပ်ရှားနေတယ်ပျော့လဲနေတယ်ပျော့နေပြီအရင်လိုမမာတော့ဘူးနော်တင်စားပြီးပြောတဲ့အတိတ်ပဲChaos will become the normal state of affairs. ကြိုတင်ခန့်မှန်းလို့မရဘဲနဲ့နော်ဘုံကနေအခြေအနေတွေပြောင်းသွားတာမျိုးဟာဒါဟာဖြူးဖြစ်စင်ပဲဖြစ်တော့မှာနော် normal affairs ဆိုတာဖြူးဖြစ်စင်ပဲဖြစ်တော့မှာဒီလိုဖြစ်ရကောင်းလားလို့စိတ်ညစ်မနေကြနဲ့တော့နော်စိတ်ညစ်လို့မရတော့ဘူးမထင်တာတွေကအများကြီးဖြစ်တော့မှာ Chaos is the collapse of order. Order ဆိုတာသူ့အတူစီကံတကြလေးဖြစ်နေတာနော်ပုံမှန်လေးစီကံတကြလေးဖြစ်နေတာကို order လို့ခေါ်chaos ဆိုတာကအဲ့ဒီ order collapse ဖြစ်သွားတာ order မရှိတော့တာပုံမှန်လေးဖြစ်တယ်ဆိုတာကုခင်မှာမရှိတော့ဘူး conditions will become less ordered အခြေအနေတွေကပုံမှန်ဖြစ်တာကြာလင်နေလေဖြစ်သွားလိမ့်မယ်ချက်ချင်းပြောင်းသွားလိမ့်မယ် the exact opposite of a given situation will suddenly present itself ကိုလက်ရှိကြုံတွေ့နေရတဲ့အခြေအနေနဲ့ဖြောင်းမြောင်းကြီးစမ်းကြည့်နေတဲ့အခြေအနေမျိုးဟာမျိုးငနဲ့ဖြစ်ချင်းဖြစ်လာမယ် changes will come crashing down upon us without any prior warning ကျူတင်ပြတော့တတိပေးတာမရှိဘဲနဲ့အပြောင်းလဲတွေဟာမျိုးငနဲ့ရောက်လာလိမ့်မယ် so we are going to have to learn to preserve our quality of life in situations that are characterized by chaotic events and a lack of continuity တော့အဲ့ဒီလိုပုံမှန်လေးတွားနေတဲ့အခြေအနေမျိုးမရှိတော့တာမျိုးနော်မြုံငနေချက်ချင်းအပြောင်းလဲတစ်ခုဖြစ်လို့ဖြစ်ပေါ်လာတာမျိုးအဲ့လိုအဖြစ်မျိုးကြုံတွေ့နေရတဲ့ခေတ်ကြီးမှာကိုယ့်ဘဝရဲ့အရေးအသွေးကိုယ့်စိတ်ရဲ့ကြည်လင်မှုအေးချမ်းမှုပြည့်မသွားအောင်နော် preserve ဆိုတာဒါကိုထိန်းသိမ်းထားဖို့နော်ပြည့်မသွားအောင်ဘယ်လိုလုပ်ရမလဲဆိုတာကိုနော် we are going to have to learnဒါကိုနီလန်းရှာရမယ် have to ဆိုတာမရှာရင်မဖြစ်ဘူးလို့ပြောတာနော် we are going to learn လို့မပြောဘူးနော် we are going to have to learn ဒါမလုပ်ရင်မဖြစ်ဘူးလို့ပြောနေတာနော်အဲ့တော့ဒီလိုမလုပ်ဘဲနဲ့ဒီလိုဖြစ်ချင်တိုင်းဖြစ်နေတဲ့အပြောင်းလဲတွေအမတန်မြန်နေတဲ့ခေတ်ကြီးမှာစိတ်တည်ငြိမ်အောင်အေးချမ်းအောင်တနည်းနဲ့မလုပ်ဘဲနဲ့ဒီတိုင်းသာဆက်သွားမှဆိုရင်ဒီဓာန်ကိုဒီစိတ်ကတာရှိခံနိုင်မှာမဟုတ်ဘူးတနည်းတော့ဒီစိတ်ကချုံးကြသွားနိုင်တယ်တဲ့ပြောရင်တော့ nervous breakdown လို့ဘာလို့ဖြစ်နိုင်လဲ မစင်စားတတ်အောင်မကြံတတ်အောင်ဖြစ်သွားနိုင်တော့တယ်ဖြစ်သွားနိုင်တယ်စိတ်ကြည်လင်မှုအေးချမ်းမှုမရှိဘူးနော်တောကတွေများလာလို့ကိုယ့်ကိုယ်ယုံကြည်မှုမရှိတာမျိုးဖြစ်သွားနိုင်တယ်ဘာလို့အမှန်မသိပဲနဲ့စိတ်ဓာတ်ကျရမျိုးဖြစ်သွားနိုင်တယ်အဲ့ဒီလူဟာဘာလို့အမှန်မသိရင်ဒီပရက်ရှင်ဖြစ်တာပဲဘာလို့အမှန်သိပြီးတော့လုံနေလို့ရှိရင်ပြမမေမဲ့ဒီပရက်ရှင်မဖြစ်ဘူးစိတ်ဓာတ်ကျမှာ နေ့စဉ်ဆိုလို့ဒီနေ့တစ်ချိန်လောက်နဲ့တော့မရတော့ဘူးเนาะအဲ့တော့မနေ့တစ်ချိန်လောက်တတိပဌံတရားကိုအထုပ်ဖို့လိုမယ်ထိုင်ပြီးတော့ရနိုင်သေးတယ်ဆိုရင်နေ့လေတစ်ချိန်လောက်ထိုင်ပြီးတော့တရားထုပ်ဖို့ညမအိတ်ခင်တစ်ချိန်ထိုင်ပြီးတော့တရားထုပ်ဖို့ဘယ်လောက်ပဲအချိန်ပေးနိုင်ပေးနိုင်ပေါ့နိုင်ဝက်ပေးနိုင်ရင်လည်းပဲမဆိုးပါဘူးမိနစ်40 45မိနစ်လောက်ပေးနိုင်ရင်လည်းတော်တော်လေးအကျိုးများပါတယ်တဏှာကြီးလောက်ပေးနိုင်မယ်ဆိုရင်တော့အင်တန်ကောင်းပါတယ်အဲ့ဒါလို့အချိန်ပေးနိုင်တဲ့အခါမှာတနေ့၃ချိန်လောက်ထိုင်ပြီးတော့အေးအေးဆေးဆေးတရားအားထုတ်ပြီးတော့ကျန်တဲ့အချိန်တွေမှာလည်းပဲတတိလက်လို့မနေဘဲနဲ့ကိုယ်စိတ်ထဲမှာဖြစ်ပေါ်လာတာတစ်ခုခုကိုသိနေဖို့ကိုယ်ခန္ဓာကိုယ်မှာဖြစ်ပေါ်လာတာထင်ရှားတာတစ်ခုခုကိုသိပြီးတော့နေဖို့ဒါလေးကိုအလေးချင်းလုံးမှဖြစ်မယ်ခန္ဓာကိုယ်ဆိုတာကသိဖို့ရပို့ပြီးတော့လွယ်ကူပါလေဒါကြောင့်ခန္ဓာကိုယ်မှာထင်ရှားတာကိုရတဲ့လောက်တတိကပုံနေဖို့စိတ်ထဲမှာတောကဖြစ်เสียစိတ်ညစ်เสียပူပန်เสียတွေကိုတွေးလာပြီဆိုရင်လည်းပဲအဲ့ဒါကိုမြန်မြန်သိလိုက်ပေါ့စိတ်ဆိုတာပူเสียကိုတွေးတဲ့အကျင့်ရှိနေတဲ့လူဟာအဲ့ဒီပူเสียပဲအမြဲတမ်းတွေးနေတာပဲတွေးဖို့မလိုလဲပဲသူကတော့တွေးနေတာပဲအကျင့်ပါနေတာဘယ်အရာဖြစ်ဖြစ်အကျင့်ဆိုတာရှိတယ်အဲ့ဒီအကျင့်ကိုဒတိလေးနဲ့ကပ်ပြီးတော့သိလိုက်ဖို့ပထမအဆင့်ပဲချက်ချင်းဖြောက်လို့ကတော့ရချင်မှရမယ်ဒတိနဲ့သိပြီးတော့ပဲသူ့ကိုပထမဖြောက်လိုက်ပါသူ့ကိုဖျောက်လိုက်လို့ရှိရင်စိတ်ကနည်းနည်းလေးကြည်လင်အေးချမ်းပြီးတော့စိတ်ထမှဖြစ်ပေါ်နေတဲ့ tension ကယော့သွားလိမ့်မယ်နော်စိတ်ထမှတင်းနေတယ်ကြံ့နေတာတွေကတဖြည်းဖြည်းယော့သွားလိမ့်မယ်အဲ့လိုယော့သွားလို့ရှိရင်နေသာခင်သာရှိသွားလိမ့်မယ်နည်းနည်းစိတ်ကြည်လင်အေးချမ်းမှုရသွားလိမ့်မယ်အဲ့တော့လုံနေတဲ့အခါမှာလည်းပဲဘာလုပ်ပဲလုံနေလုံနေအဲ့ဒီအလုပ်ကိုသိပြီးတော့လုပ်ဖို့အခုလမ်းမှာကားနဲ့လိုင်းရင်းနဲ့ဒကာကြီးတွေလည်းဟိုအလေးချင်းလေးလည်းရအောင်မလုပ်ဘူးသေးရင်လည်းပဲလုပ်ဖို့အောင်ဆိုပြီးတော့ကာမောင်းကြီးနဲ့တတိနဲ့မောင်းဖို့ဆိုတာလေးကိုပြောပြအပ်ခဲ့တယ်နော်အဲ့တော့တခါကြီးတယောက်ကပြောတာကသူ့မှတရားထုတ်ဖို့အချိန်မရှိပါဘူးအဲ့ဒီကာမောင်းနေနေတုံးမှာပဲရတဲ့လောက်ကိုတတိနဲ့ကပ်ပြီးတော့လုပ်မယ်ဆိုရင်နည်းနည်းတော့ရပါတယ်လက်ကလှုပ်နေတာခြေထောက်ကလှုပ်နေတာသိနေလို့ရတယ်မျက်စိကရှေ့ကိုကြည့်နေတယ်တခါတည်းဘေးကိုကြည့်တယ်အဲ့ဒီရှေ့ကိုကြည့်တာဘေးကိုကြည့်တာကိုသိနေလို့ရတယ်အဲ့တော့ဘုရားဟောတော့မှလည်းပဲဒါတည့်တည့်ရှိတယ်နော်အာလောကိတေဝိလောကိတေတမ္ပဇာနာကာရီဟောတိတဲ့ရှေ့ကိုကြည့်တဲ့အခါဘေးကိုကြည့်တဲ့အခါတတိလေးနဲ့ပြုတ်ပါတတိလေးနဲ့ပြုတ်နေရင်လုံနေရင်ဒါဟာတတိပဌံတရားအထုတ်နေတာပဲနော်အခုလမ်းမှလာတုန်းလေးမှရတဲ့လောက်ကလေးနည်းနည်းလေးလုပ်ကြည့်တော့ဘယ်လိုနေတယ်လဲသိနေလို့ရသလားမရဘူးလားရတယ်နော်သိနေလို့ရတယ်နော်အဲ့ဒါအရေးကြီးဆုံးပဲအဲ့တော့တရားထုတ်ဖို့အချိန်မရှိဘူးလို့မပြောဘဲနဲ့ရတဲ့လောက်ကလေးသိပြတော့နေပါဒီလိုသိပြတော့နေတဲ့အလေးချင်းများလာလို့ရှိရင်တဖြည်းဖြည်းနဲ့သူ့အလိုလိုပဲတရားထုတ်ဖို့အချိန်ကပို့ပို့ပြီးတော့ရလာပါလိမ့်မယ်နော်ဒီတရားရဲ့အစွမ်းတတ္တိကတို့စမ်းကြည့်တယ်သူ့ကိုမလုပ်ဘဲနေတဲ့လူမှာလုပ်လို့လည်းမဖြစ်ဘူးလုပ်ဖို့အချိန်လည်းမရှိဘူးရတဲ့လောက်ကလေးတတိကပ်ပြီးတော့လုပ်လို့ရှိရင်တဖြည်းဖြည်းနဲ့လုပ်လို့လည်းဖြစ်လာတယ်လုပ်ဖို့အချိန်လည်းပဲရှာတက်လာတယ်ယူတက်လာတယ်အဲ့တော့အချိန်ကိုရှာတက်ဖို့လိုတာပါပဲတချို့လူတွေကခုနဟိုတကာကြီးလည်းပြောပါတယ်အလုတ်လုတ်လိုက်ရတာကသိပ်မကြပါဘူးဗျာတဲ့10မိနစ်15မိနစ်လောက်ပါနော်ပြောလိုက်ရတဲ့ကိစ္စကဒီလောက်ပဲကြာပါတယ်နော်ကြံတဲ့အချိန်မှာဒီကိစ္စကိုထက်ခါထက်ခါတွေးတွေးတွေးတွေးပြောနေတာကပိုးကြာတယ်အဲ့ဒါကပိုးပင်ပန်းတယ်နော်အဲ့တော့တတိနဲ့နေတဲ့လက်ကျင်ကိုများများလုတ်လာလို့ရှိရင်စိတ်ကလေးနဲ့ကြည်လင်အေးချမ်းမှုရှိလာတဲ့အတွက်ကြောင့်ကိစ္စတစ်ခုခုကိုဘယ်လိုလုပ်ရင်ကောင်းမလဲပြောစရာရှိနေပဲဘယ်လိုပြောရင်ကောင်းမလဲဆိုတော့ဟိုအဲ့ဒီစိတ်အေးအေးလေးနဲ့ကြည်ကြည်လင်လင်နဲ့စဉ်းစားလို့ရှိရင်ပို့ပြီးတော့တင့်တော်တဲ့တဘာဝကြတဲ့မြတ်တတဲ့အစီအစဉ်လေးတွေ့ပါလိမ့်မယ်နော်အဲ့တော့စိတ်ကြည်လင်အေးချမ်းတဲ့အချိန်မှာဖြစ်ပေါ်လာတဲ့ရလာတဲ့အဲ့ဒီစိတ်ကူးလေးဟာပို့ပြီးတော့အဆင်ပြေဖို့များပါတယ်ပြောတဲ့ခါမှာလည်းပဲစိတ်ကလေးကိုတိကျသိပြီးတော့ကြီးကြီးလေးလေးအေးအေးချမ်းချမ်းလေးထားပြီးတော့ပြောပါ အဲ့လိုပြောလို့ရှိရင်လည်းပဲကိုပြောတဲ့စကားကပို့ပြီးတော့အင်အားပါပါလိမ့်မယ်။ပြောပြီးသွားပြီဆိုရင်လည်းပဲကိုကစိတ်ကြည်ကြည်လင်အေးရှင်းနဲ့ပြောလိုက်ရတဲ့အတွက်ကြောင့်သူ့ကိုပြန်ပြီးတော့တအုံနှင်းနှင်းတွေးပြီးတော့ပူစရာမလိုဘူး။ပြောနေတုန်းမှနည်းနည်းဒေါသပါသွားပြီးတော့မပြေမလည်တာတစ်ခုခုဖြစ်သွားလို့ရှိရင်အဲ့ဒါကိုတအုံနှင်းနှင်းပြန်တွေးပြီးတော့ပို့ပြီးတော့စိတ်ပင်ပန်းနဲ့ပို့ပြီးတော့ဆင်းရဲတယ်နော်။အဲ့တော့သူ့အတွက်ကောကို့အတွက်ကောနှစ်ဦးစလုံးအတွက်ကိုမျက်မျက်သက်သက်အထက်တွင်စဉ်းစားပြီးတော့ပြောဆိုလို့ရှိရင်ဒီကိစ္စကကိုယ်စိတ်တမှာပူလောင်မှုကိုတိတ်မဖြစ်စေဘူး။တစ်ဖက်သက်မမျှတတဲ့ကိစ္စကိုလုပ်လို့ရှိရင်ပူပြီးတော့ပူလောင်နေပူပြီးတော့ဆင်းရဲတယ်။အဲ့ဒါဟာတကယ်ကိုလုပ်ငန်းကြီးကြီးတွေကိုလုပ်နေတဲ့ဒကာကြီးတွေကိုတိုင်ပဲပြောပြတယ်။အရင်တုန်းကတပည့်တော်တို့ကအင်မတန်လောဘလည်းကြီးတယ်။အင်မတန်လည်းကြောက်ရပါတယ်။ဘလို့လို့ရတာမှာအင်မတန်ကြောက်တဲ့စိတ်များပါတယ်။လုပ်ငန်းကကြီးတော့အဆင်ပြေရင်လည်းပဲပြည်တယ်လို့အကျိုးအမြတ်များတယ်။အဆင်မပြေရင်လည်းမပြည်တယ်လို့ဆုံးရှုံးမှုညံ့တာမှုကအင်မတန်ကြီးပါတယ်။ပထမတော့အဲ့ဒီတရားကြီးတယောက်ကိုတရားထုတ်ဖို့ပြောတော့သူကတပည့်တော်အလုတ်သိမ့်များတယ်တရားထုတ်ဖို့အချိန်မရှိဘူးတဲ့သူညီရလည်းပဲတရားထုတ်တယ်သူညီရလည်းပဲသူ့အကိုတရားထုတ်စေခြင်းလို့အကိုတရားထုတ်ပါလို့ပြောတော့ငါအခုအဲ့ဒါတွေမလုပ်နိုင်သေးဘူးငါအခုစီးပွားရေးကိုကြိုးစားရအောင်ပါစီးပွားရေးတော်တော်ကြီးကိုခိုင်ခိုင်မာမာဖြစ်သွားတဲ့အခါကြာမှာပဲငါတရားထုတ်နိုင်မယ်တဲ့အခုတော့အလုတ်များလုံးလုံးတရားထုတ်ဖို့အချိန်တော့မရှိဘူးအဲ့လိုပြောတာနော်ဒါပေမဲ့ကြာလာတဲ့ခါကျတော့လုံငန်းအစီအမံပြေတယ်တွေ့တဲ့ခါမှာသူအင်မတန်စိတ်ဆင်းရဲတယ်ပင်ပန်းတယ်ပင်ပန်းတဲ့ခါမှာသူညီကိုသူခဏခဏပြောတယ်ငါကိစ္စဒီလိုလိုအစီအမံပြေလို့ငါတော်တော်စိတ်ပင်ပန်းနေတယ်အဲ့လိုဆိုသူညီကခဏခဏပြန်ပြောတယ်အကိုတရားထုတ်ပါကျွန်တော်လည်းပဲတရားထုတ်ရင်လည်းလွတ်လွတ်သွားနေတာစိတ်လက်ကြည်လင်းမှုအေးချမ်းမှုရတယ်အလုပ်လည်းအစီအမံပြေပါတယ်ပြေတဲ့နောက်တော့ပြေတာပေါ့ရခိုင်နှုန်းပြေကြီးကိုမျောလင်းတဲ့နောက်တော့မဖြစ်ပါဘူးလူအလိုလူလောဘဆိုတာအကန့်အသတ်မရှိပဲဘူးကိုဖြစ်ချင်တာတွေအကုန်လုံးကတော့ဖြစ်မှာမဟုတ်ဘူးသို့တော့ဒီလိုတတိငယ်နေတဲ့အလေးချင်းကိုလှုပ်လာတဲ့လူပါတတိငယ်နေလိုက်လို့သူ့စိတ်ကြည်လင်အေးချမ်းမှုရလာတဲ့အတွက်ကိုပဲသူဟာသူ့ဘဝကိုတမျိုးကျဉ်းနှံ့မှုရလာတယ်အရင်တုန်းကပစ္စည်းဥစ္စာနဲ့ပဲကျဉ်းနှံ့မှုကိုရှာတယ်ဒီအာယုပစ္စည်းဥစ္စာရှိလို့ပတ်စံရှိလို့စားခြင်းတောက်ခြင်းနဲ့ဝယ်ခြင်းနဲ့ဝတ်ခြင်းနဲ့အများကြီးဝယ်ဝတ်တာနဲ့ပဲသူ့ဘဝကိုသူကျဉ်းနှံ့မှုရအောင်ရှာနေတာနော်ကျဉ်းနှံ့မှုကိုအရင်တုန်းကအပြင်းမှရှာတယ်ပစ္စည်းမှရှာတယ်အပျော်ပါးမှရှာတယ်တရားထုတ်လို့စိတ်တည်ငြိမ်မှုအေးချမ်းမှုနည်းနည်းရှိလာတဲ့ခါကျတော့ဒီစိတ်ကလေးတည်ငြိမ်အေးချမ်းလာတာကိုပဲသူကျဉ်းနှက်လာတယ်။သူ့ဘဝရဲ့အည်အသွေးဟာအတွင်းမှာတော့တူးတက်လာနေတယ်ဆိုတာကိုသူသိလာတယ်။အရင်ထက်စိတ်ပူချမ်းတာတယ်။အသိဉာဏ်ကလည်းပဲအရင်ထက်ပူပြီးတော့လေးနေလာတယ်။ဒါကိုပဲသူကျဉ်းနှက်လာတာ။အဲ့လိုကျဉ်းနှက်လာတဲ့ခါမှာအရင်လောက်လောဘကြီးကြီးနဲ့မတရားချမ်းသာခြင်းနဲ့စိတ်တောင်မှတိတ်မရှိတော့ဘူး။နည်းနည်းယော့သွားတယ်နော်။ဒါပေမဲ့စမ်းကြဲတာကဘယ်လိုလဲဆိုတော့အဲ့ဒီတပည့်တွေဟိုတော်တော်များများပဲဆိုတော့အဲ့လိုအရင်လောက်မတရားလောဘမကြီးတော့ပဲနဲ့စိတ်ကလေးအေးချမ်းချမ်းကြည်ကြည်လင်းလင်းနဲ့ပဲရတဲ့လောက်ရရင်တော်ပါပြီဆိုတဲ့သဘောထားမျိုးနဲ့အလုပ်ကိုကြိုးစားပြီးလုပ်သွားတဲ့ခါမှာအရင်ကတည်းအလုပ်လဲပူပြီးတော့လုပ်နိုင်တယ်အမှားယွင်းလဲနည်းသွားတယ်မျှတမှုလဲပိုရှိလာတဲ့ပြကြောင့်ကိုယ်နဲ့လှုပ်ဖို့ခံပဲတရားကိုယ့်ပုံမှာပူပြီးတော့ခင်မင်မှုလေးစားမှုယုံကြည်မှုအားကိုးမှုဆိုတာတွေဖြစ်ပေါ်လာတယ်အဲ့လိုဖြစ်လာဖြစ်ပေါ်လာတဲ့ခါမှာသူတို့ကိုယ်တိုင်ပဲပြောတယ်အရင်တုန်းကတော့တဲ့လုတ်လို့ရင်ပတ်စံရလို့ပဲကျဉ်းတ်မှုကရတယ်အခုတော့လုတ်ဖို့ကံမဲ့တည်းရဲ့ခင်မင်မှုလေးစားမှုယုံကြည်မှုအားကိုးမှုကိုပါရလာတဲ့အတွက်ကြောင့်ပို့ပြီးတော့စိတ်ချမ်းသာမှုရှိလာတယ်ပို့ပြီးတော့ပျော်လာတယ်ပို့ပြီးတော့ကျဉ်းတ်တယ်အလုတ်ကံကလည်းပဲအရင်ထက်ပို့ပြီးတော့အဆင်ပြေလာတယ်အရင်တုန်းကတော့လောဘကြီးလွန်းလို့ကိုယ်တယောက်ထဲများများလိုချင်တယ်သူများများများရတော့မှာကိုတိတ်မလိုလားဘူးဥပမာပစ္စည်းတစ်ခုကိုဝယ်မယ်ဆိုရင်ဈေးကိုနှိမ်လို့ရသမျှနှိမ်ခြင်းတယ်ပြန်ရောင်းမယ်ဆိုရင်တော့ဈေးကိုတင်လို့ရသမျှအမြင့်ဆုံးထောင်တင်ခြင်းတယ်အဲ့ဒီမှာသူတရားတယ်မတရားဘူးဆိုတာမစဉ်းစားတော့ဒီလိုတရားအထုတ်ပြီးတော့နေလာတဲ့လူဟာတဖြည်းဖြည်းသူ့စိတ်ကိုလည်းသူကြည်လာတာဟုတ်ကြည်လာတော့ပစ္စည်းတစ်ခုကိုဝယ်မယ်ဆိုတဲ့ခဲကသူ့စိတ်ကိုသူသိနေပြီနော်သိနေတော့မြတ်တာတဲ့နှုံထားနေပဲသူဝယ်ခြင်းတယ်ပြန်ရောင်းမယ်ဆိုရင်လည်းပဲဒီတိုင်းပဲဒီလူကလည်းပဲငှက်စီရယူသွားလို့ရှိရင်သူလည်းပဲအစဉ်ပြေသွားရင်ကောင်းမှာသူ့ဘဝထဲစဉ်းစားပြတော့မြင့်မြတ်တာလုပ်လိုက်တယ်ဟိုအလုသမားတယောက်ကိုငှားပြတော့အခကျင်းငွေပေးရမယ်ဆိုရင်လည်းပဲဒီတိုင်းပဲဒီအလုသမားကတဏီကုံလုပ်ရင်ဘယ်လောက်ရလဲတရားရတယ်ဒီတရားနဲ့သူ့မိသားစုလောက်ဖို့ဆိုတော့တော်တော်မလွယ်ပါဘူးရပါစေကိစ္စမရှိဘူးနည်းနည်းကပူပေးသိမ့်လဲပေးလိုက်တာပဲအဲ့လိုနော်ဝေပြတော့စားတဲ့သဘောမျိုးဖြစ်သွားတယ်နော်အဲ့တော့အဲ့ဒီတခါကြီးတွေကတပည့်တွေကဘယ်လိုပြောလဲဆိုတော့အရင်တုန်းကတပည့်တော်အလုလုပ်တုန်းကတဲ့တပည့်တော်တကူတဲ့အတွက်လုပ်တာပါအခုတပည့်တော်အလုလုပ်တာအားလုံးတွေ့လောက်တာပါသဘောထားဘလောက်ကြီးသွားလဲဆိုတာကြည်စမ်းနော်စိတ်ထားတွေပြောင်းသွားတယ်သဘောထားအမှန်တန်ကြီးလာတာ ကြီးလာတော့သူ့စိတ်ထဲမှာသူတို့ချမ်းသာမှုရတယ်နော်တခါတလေသူ့အတွက်အမြအဆုံးသိမ့်မရှိဘူးတခါတလေမှာနည်းနည်းတော့ရှုံးရင်ရှုံးသေးတယ်နော်အဲ့ဒီအခါမှာလည်းပဲသူစိတ်မစင်ရဲဘူးကိစ္စမရှိဘူးခန္ဓာရင်ရှိသွားတယ်နော်အဲ့လိုပဲခုနပြောတဲ့တခါကြီးဟာအလုံးများလုံးလုံးတရားမထုတ်နိုင်ဘူးဆိုတဲ့တခါကြီးဟာတဖြည်းဖြည်းရတဲ့လောက်သူကြိုးစားလာတယ်နော်တခါတလေသူ့အိမ်မှာပဲသူညဘက်မှာတရားထိုင်နေအိမ်မှာထိုင်ဖို့အဆင်မပြေဘူးဆိုရင်သူ့အိမ်နဲ့မနှီးမွေးမှာဘုရားဇေဒီလေးတခုရှိတယ်အဲ့ဒီဘုရားဇေဒီဘက်ကိုသွားပြီးတော့အဲ့ဒီမှာတရားအထုတ်ကြတဲ့လူတွေပရိသတ်တဲ့လူတွေညဘက်မှာများပါတယ်နော်ည9နာရီကနေ9နာရီ10နာရီလောက်ထိတရားအထုတ်ကြတယ်ပရိသတ်ကြတယ်အဲ့ဒီမှာသွားပြီးတော့သူတရားထိုင်တယ်နော်အာထုတ်တဲ့နီးကတော့မခက်ခဲပါဘူးမရှုပ်ထွေးပါဘူးအခြေခံအပြည့်ဆိုရင်တက်တက်တသားလေးထိုင်ပြီးတော့အသက်ကိုအာရပါရရှူပြီးတော့အဲ့ဒီအသက်ရှူတာမှာပဲတတိလေးကိုကပ်ပြီးတော့ထားလိုက်တာဒီလိုတတိလေးကိုကပ်ပြီးတော့ထားမယ်ဆိုရင်ရတန်တလောက်တော့ရမယ်နော်ကိုယ်စိတ်ထဲကငါတနာရီတရားထိုင်မယ်အဲ့ဒီတနာရီလုံးငါစိတ်ကတခြားဘယ်ကုန်းမှမသွားဖြစ်နဲ့အဲငါတရားထုတ်တဲ့အာယုံဖြစ်တဲ့အာနာပါနမှာပဲထွက်လေဝင်လေထိနေတဲ့နေရာမှာပဲတနာရီလုံးအပြည့်ဝနေရမယ်လို့ဒီလိုမျှော်လင့်ထားလို့မဖြစ်ဘူးနေရင်တော့ကောင်းတာပါနော်ဒါပေမဲ့ဒီလိုမျှော်လင့်ထားလို့မဖြစ်ဘူးဘာလို့လဲဆိုတော့ဒီနေ့တအားလုံးစိတ်ကဟိုတွေးဒီတွေးအများကြီးတွေးခဲ့တာအခုညကြမှာတရားထိုင်နေတဲ့ချိန်မှာချက်ချင်းကြီးဘယ်ကူမှမရောက်ပဲနဲ့ဒီတနေရာထဲမှာညင်နေဖို့ဆိုတာဖြစ်ကိုမဖြစ်နိုင်ပါဘူးမဖြစ်နိုင်တာကြီးကိုမျှော်လင့်နေလို့ရှိရင်မဖြစ်နိုင်တဲ့အတွက်ကြောင့်အားမလို့အားမရဖြစ်လာလိမ့်မယ်ငါတရားသာထိုင်နေတာငါစိတ်ကဒီမှာလည်းမရှိပါလားငါစိတ်ကအလုပ်ကိစ္စပဲတွေးနေတာဟုတ်တရားထုလို့မထူးတော့ဘူးထင်တယ်တော်လိုက်ရင်ကောင်းမယ်ထသွားရင်ကောင်းမယ်အဲ့လိုဖြစ်တတ်တယ်နော်အကြောင်းအရင်တုန်းကလည်းတတိပေးဘူးတယ်တဏှာကြီးလောက်တရားထိုင်တဲ့ချိန်မှာအကျဉ်းတစ်ထောင်လောက်စိတ်ကခိုးရောက်ဒီရောက်ရောက်လဲပဲစိတ်ရှိရှိထားပါအတိခံပါနော်ဒီအာနာပါနထွက်လေဝင်လေထိနေတဲ့နေရာမှာစိတ်ကိုထားလို့သိတံတော့တော့သိမယ်နော်အဲ့တော့ဝင်လာတဲ့လေအစကနေအဆုံးပတိလေးကတ်ထားမယ်အဲ့လိုနော်ပြန်ထွက်သွားတဲ့လေပဲအစကနေအဆုံးပတိကတ်ထားမယ်တကယ်လုံလဝရိယထားပြီးတော့ကြိုးစားပြီးတော့လုပ်မယ်ဆိုရင်ဒီတကြိမ်အစအနေဆုံးဝင်လာတာကနေထွက်သွားတဲ့အထိရနိုင်ပါတယ်နော်တကြိမ်ရပြီဆိုရင်လည်းပဲတော်တော်အတက်เสียတော်တော်ဝန်တာเสียကောင်းနေပါပြီနော်တခါနောက်တကြိမ်ပြန်ကြိုးစားအောင်မယ်ရနိုင်ပါတယ်နော်သိမခက်ပါဘူးအဲ့လိုရတဲ့လောက်ကလေးရတာကိုပဲဝန်တာဖို့ကျင့်တတ်ဖို့ပါအကေးစိတ်ကတခြားကိုပြောင်းလဲသွားရင်အဲ့ဒါကိုသိလိုက်ပါတခြားတစ်ခုခုကိုတွေးနေပြီတိလိုက်ပြီတိပြီးရင်ငင်းငင်းတသာလေးစိတ်ကလေးနူးညံ့လေးနဲ့ငကူနေရာကိုပြန်ယူလာပါကိုယ်စိတ်ကိုပဲကိုပြန်ပြီးတော့မကြည်မနှမဖြစ်လိုက်ပါနဲ့ဒီစိတ်ကလည်းဟိုတွေးပြန်ပြီကောလို့ကိုယ်စိတ်ကိုပြန်ပြီးတော့ဒေါသမဖြစ်ဘူးရနော်အခုနောက်တခါကြီးကပြောတယ်တပိတော့တောကတွေများတယ်ဗျာတဲ့အဲတောကတွေများတာကိုတွေးပြီးတော့ပဲငါတောကတင်များပါလားဆိုပြီးတော့တောကဖြစ်ပြန်တယ်တဲ့တောကများတာကိုပဲတွေးပြီးတော့တောကဖြစ်နေပြန်တယ်တဲ့ဒါလည်းဖြစ်တတ်တာပဲနော်ငါစိတ်တရားတော့ကြီးတော့ကများနေတော့မကောင်းဘူးထင်တယ်။ငါဘာလို့အောင်လဲမသိပါဘူး။တော့ကများတာပဲပြဿနာတစ်ခုဖြစ်လာတယ်။ဟောတခြားအလုတ်ကိုင်းနဲ့ပတ်သက်တဲ့ပြဿနာကြောင့်တော့ကဖြစ်တယ်နော်။တော့ကဖြစ်တာပဲတခါနောက်ထပ်တော့ကဖြစ်เสียအကြောင်းဖြစ်လာပြန်ရော။အဲ့တော့အဲ့ဒီတဝဲလေလေဖြစ်နေတာကြီးကအဲ့ဒီ vicious circle ကြီးကဘယ်လိုလုပ်ပြမလဲ။အဲ့တော့တနည်းနည်းနဲ့တရားထုတ်ပါ။ဒါကိုကပ်ပြောထားပါခဏလေးဖြစ်ဖြစ်စိတ်ငြင်းချမ်းသွားရင်အင်မတန်အကျိုးများတယ်ဒီလိုအလေးချင်းလောက်တာများလာလို့ရှိရင်တဖြည်းဖြည်းနဲ့စိတ်ကငြင်းချမ်းတာပုံများလာပါလိမ့်မယ်နော်အဲ့တော့စိတ်ကပူလောင်တဲ့အကျင့်များနေလည်းပဲအရှင်ရပြတော့ပူလောင်တယ်ငြင်းချမ်းတဲ့အကျင့်များလာလို့ရှိရင်လည်းပဲအရှင်ရပြတော့ပိုးပူပြီးတော့ငြင်းချမ်းလာတတ်ပါတယ်အဲ့လိုညာဥပိုင်းမှာတရားထိုင်ပြီးမှအိတ်လိုက်လို့ရှိရင်ခဏခဏပြောဦးတယ်နော်ပိုးပြီးတော့ငြင်းငြင်းချမ်းချမ်းလေးအိတ်ပြောသွားတယ်အဲ့တော့ဒီမြို့မှာပဲဒီလိုတရားထုတ်နေကြတဲ့ဒကာဒကာမတွေအင်တန်များပါတယ်သူတို့ပြောတယ်တပည့်တော်တို့တရားထုတ်ပြီးမှအိတ်တက်ခါမှာတဲ့ဟိုအိမ်မက်ဆိုးတွေပါတယ်တော့မမက်ဘူးတခါတလေဘာအိမ်မက်မှတော့မက်တယ်မထင်ဘူးတဲ့စိတ်ကြီးကြီးလင်းလင်းလေးပဲအိပ်ပျော်သွားတယ်မနဲ့ကြတော့လည်းပဲကြီးကြီးလင်းနိုးလာတယ်အားပြည့်နေတယ်အဲ့တော့ညမှာတရားအထုတ်ပြီးမှအိတ်လို့ရှိရင်မနဲ့နိုးတဲ့ခါမှာပူပြီးတော့ကြီးလင်းလန်းဆန်းတယ်တရားထုတ်ဖို့လည်းပဲစိတ်ကပူပြီးတော့တတိယလည်းလုံလဝရိယလည်းပဲတရားတရားလည်းပဲပူပြီးတော့အားကောင်းတယ်အဲ့တော့အဲ့ဒီတကယ်လက်တွေအားထုတ်နေတဲ့ဒကာကြီးတွေကဘယ်လိုပြောလဲဆိုတော့ညာဥပိုင်းမှာတရားမထုတ်ဘဲနဲ့အိတ်သွားလို့ရှိရင်တဲ့မနေ့စောစောထပြီးတော့တရားထိုင်ပြဖို့တော်တော်ခဲရင်ပါတယ်တ တော်ရုံးကံပြီးတော့အာယူပြီးတော့ကြိုးစားရတယ်တခါလေအားမထုတ်ပြတော့ဘူးဒါကြောင့်တို့ကဘယ်လိုပြောလဲဆိုတော့တပည့်တော်တို့မနဲ့စောစောထားပြီးတော့တရားထုတ်နိုင်ဖို့ဆိုရင်တဲ့ညာဥပိုင်းမှာတရားထုတ်မှာပဲဖြစ်တယ်အဲ့တော့ထိုင်ပြီးတော့အားထုတ်နိုင်တဲ့လောက်အားထုတ်ပါအိမ်မှာအစဉ်ပြေအိမ်မှာအားထုတ်ပါအိမ်မှာအစဉ်မပြေလို့ရှိရင်လည်းပဲနိယာဇေတီဖရာကျောင်းရှိတဲ့နေရာကိုသွားပြီးတော့အားထုတ်ပါအိမ်ပြန်လာပြီးတော့အိရာထဲရောက်ပြီးဆိုရင်အိရာထဲမှာအိနေရင်းနဲ့အားထုတ်ပါအဲ့တော့အခုနပြောတဲ့ဒကာကြီးသူ့နာမည်တော့ထုတ်မပြောချင်ပါဘူးသူကအလုတ်အံတန်များလုံးလို့တောကများလုံးလို့အိရာတဲ့ရောက်တဲ့အချိန်မှတောင်းမှအလုတ်ကိစ္စကိုသူကတွေးနေသေးတယ်။လုံငန်းကအံတန်ကြီးတာကိုတင်းကိုရာနဲ့ချီပြီးတော့မနေရာလောက်ရှိမှတော့မသိပါဘူးနော်။လုံနေရတာဆိုတော့အိရာတဲ့ရောက်တဲ့အထိလည်းပဲမနေ့စောစောငါဘာလုပ်ရမလဲ။မနေ့ဖန်ကဘယ်သူနဲ့တွားတွေ့ရမလဲ။နော်မနေ့ဖန်အယောင်းဝယ်ကိစ္စတွေကဘယ်လိုအခြေအနေရှိမလဲ။ဘာများအပြောင်းလဲရှိမလဲ။အဲ့ဒါကိုသူအများအန်းစဉ်းစားနေရတာ။အိရာတဲ့ရောက်တဲ့အထိအောင်ပဲစိတ်ကမအားဘူးနော်။လူကတော့အားနေတယ်နော်လူကတော့အိရာမှာအိနေပြီနော်လူအားနေတယ်စိတ်ကတော့ဘယ်နဲ့နေတော့စိတ်မအားဘူးအဲ့တော့လူတော်တော်များများဟာအချိန်မရှိဘူးအချိန်မရှိဘူးပြောတာတခြားကြောင့်ပေါ့လူအားနေပြီးတော့စိတ်မအားလို့ပါအင်မတန်အလုံများလို့အင်မတန်အတွေးလို့နော်ဘလို့မှတရားထုတ်လို့မဖြစ်နိုင်ဘူးဆိုတဲ့တကားကြီးကသူ့ဟာသူမရရတဲ့နည်းနဲ့ကြိုးစားနေတာနော်အဲ့တော့အိရာရတဲ့ခါသူကဘယ်လိုလုပ်လဲဆိုတော့ဒီတိုင်းအိလို့ရှိရင်တော့ငါအိတ်တော်နဲ့လည်းအိတ်ပြောမှာမဟုတ်ဘူးအိတ်မပြောခင်ကြားမှာအလုတ်ကိစ္စပဲတွေးနေမှာအဲ့ဒါကြောင့်မလို့စိတ်လည်းအေးကြမှာမဟုတ်ဘူးအဲ့တော့ရတဲ့နည်းနဲ့ဖြစ်အောင်တော့လုပ်တော့မယ်ဆိုပြီးတော့တရားတစ်ခုလေးတစ်ခုကိုခေါင်းရင်းသားမှာကက်ဆက်ကလေးမှာသူထည့်ပြီးတော့ဖြန့်ထားလိုက်တယ်ဒါသူလုပ်ပုံကအသေးစိတ်ပြောပြနေတာနော်သူခေါင်းရင်းသားသူလက်ဆမ်းမိတဲ့နေရာစပွဲလေးတစ်ခုမှာကက်ဆက်ကိုတင်ထားပြီးတော့အဲအိတ်နေရင်းနဲ့တရားထုတ်ပုံလေးကိုပြောထားတဲ့တစ်ခုကိုတစ်ခုတည်းမှာကဆက်တမသူထည့်လိုက်တယ်ထည့်ပြီးတော့သူအဲ့ဒါလေးကိုနားထောင်နေတယ်နော်နားထောင်ရင်းနဲ့ဒီဖုန်းကြီးကလည်းမှားထားတာ ਉਹ အဲ့ဒီအိရတဲ့ရောက်လို့အဲ့ဒီတုန်းကလည်းပဲအသက်ကိုဝဝရှူပါနော်ရှေ့ရှေ့ရှူပါဗတိလေးကတ်တာပါအဲ့လိုနော်အဲ့တော့အသက်ကိုအာရပတ်ရရှူပြီးတော့ဗတိကတ်ထားလို့ရှိရင်တိပိုလည်းအမှန်လွယ်ပါတယ်အသက်ရှူဝပြီးတော့ဒီမျိုးလည်းပဲခန္ဓာကိုယ်မှာလည်းပဲကြည်လင်လာတယ်ဒီအသက်ရှူတဲ့လေကြောင့်လည်းပဲအုံနောက်ကပို့ပြတော့ကြည်တယ်နော်အကြောင်းစိတ်မကြည်တဲ့ခါခေါင်းထဲမှာနောက်နေတဲ့ခါမှာအာရပါရအသက်ရှူပါတတိလေးလက်ကတ်ထားပါအဲ့ဒီအချိန်မှာဘာမှမတွေးပါနဲ့တော့ဘာမှမတွေးတဲ့အတွက်ကြောင့်လည်းပဲစိတ်ကိုအုံနောက်ကိုအနာပေးထားလိုက်တယ်အသက်ကိုဝဝရှူရတဲ့အတွက်ကြောင့်လည်းပဲဒီလေရဲ့တတိကြောင့်လေထဲမှာပါတဲ့အောက်ဆီဂျင်ရဲ့တတိကြောင့်အုံနောက်ကပို့ပြတော့ကြည်လာတယ်နော်အဲ့တော့တရားထုတ်ရင်လည်းဒီစိတ်ကြည်အောင်အုံနောက်ကြည်အောင်မှာတပြိုင်တည်းလှုပ်ပြီးသားဖြစ်သွားတာအဲ့တော့အဲ့နေရင်ပဲအသက်ရှူရလေးကိုတီးပြီးတော့နေလိုက်ပါစိတ်ကတော့ထုံးစံတိုင်းပဲဟိုကိစ္စဒီကိစ္စတွေးအောင်မှာပဲတွေးလိုက်ရင်အဲ့ဒီတွေးတယ်ဆိုတာလေးကိုစိတ်ကတီးလိုက်ပါတီးပြီးရင်အရေးမကြီးတဲ့ကိစ္စတော့မဟုတ်ဒီကိစ္စတဝဲလဲလဲတွေးနေတဲ့အတွေ့ဖြစ်တယ်ဆိုရင်လည်းပဲဘာမှမထူးပါဘူးဆိုပြီးတော့အသာလေးစိတ်ကိုရှော့ချလိုက်ပါကိုယ့်ကိုယ်ကိုစိတ်မဆိုးပါနဲ့ပြန်ပြီးတော့အသက်ရှူလေးမှသတိကာပြီးထားလိုက်ပါခန္ဓာကိုယ်လည်းပဲခြေတွေလက်တွေကိုအတက်နေဆုံးတက်တောင့်တက်တာဖြစ်အောင်ရှော့ပြီးတော့ချတာပါနေရာအနေထားကိုလည်းပဲအသက်တာဆုံးဖြစ်သွားအောင်ပြင်လိုက်ပါခေါင်းအုံးကစနှိမ်လို့ရင်လည်းမကောင်းဘူးမြင်လို့ရင်လည်းမကောင်းဘူးအဲ့ဒါလို့ကိုယ်နဲ့အစဉ်ပြေဆုံးဖြစ်အောင်ပြုပြင်ထားပြီးတော့အဲ့ရက်ကလေးပဲတရားထုတ်ပါအဲ့ဒီတရားထုတ်ရင်တရားထုတ်ရင်လည်းပဲအိပ်ပျော်သွားပါစေနော်တော့တောကဖြစ်စရာတွေစိတ်ပူစရာတွေမတွေးဘဲနဲ့စိတ်ကြည်ကြည်လင်လင်ငြင်းငြင်းချမ်းချမ်းလေးအိပ်ပျော်သွားလို့ရှိရင်နှစ်နှစ်ချက်ချက်အိပ်ပျော်လိမ့်မယ်အရင်ကတော့အကြာကြီးမအေးရပဲနဲ့ပဲအေးရွားသွားလိမ့်မယ်။ပြန်နိုးလာတဲ့ခါမှလည်းပဲတရားအထုတ်ရင်းနဲ့အိပ်ပျော်သွားတဲ့အတွက်ကြောင့်နိုးနိုးချင်းတရားအထုတ်ဖို့ကလည်းပဲသတိရလိမ့်မယ်နော်။သတိရအောင်ကြိုးစားမယ်လို့လည်းပဲမအိပ်ခင်ကတည်းကကိုယ့်ကိုယ်ကိုသတိပေးထားပါ။မနဲ့ကြရင်နိုးနိုးချင်းတခြားအလုပ်ကိစ္စကိုငါမတွေးဘူး။နိုးနိုးချင်းအသက်ရှူတာလေးကိုသိလိုက်မယ်။နိုးပြီလို့သိတဲ့အချိန်နဲ့အသက်ရှူတာကိုသိတဲ့အချိန်ဟာတထက်ထက်ဖြစ်သွားအောင်ကျိုးစားမယ်အဲ့လိုကျိုးစားရင်မရတဲ့ခါလည်းရှိမှာပေါ့တိုးတော့တဖြည်းဖြည်းနဲ့ရတဲ့ခါတွေများလာပါလိမ့်မယ်နော်နိုးတာနဲ့တတိတိတ်ကတ်လိုက်ပြီအသက်ကိုအာဟာပါရရှူလိုက်တယ်အဲ့လိုဆိုရင်စိတ်ကပိုပြီးတော့ကြီးလာမယ်သို့မဟုတ်လို့ရှိရင်အိယာကနိုးနေပြီမဲ့အိတ်ချင်မူတူဖြစ်နေတတ်တယ်နော်အိတ်ချင်ပြီးတော့မူးတလို့ကြီးဖြစ်နေတယ်ခေါင်းကမကြီးဘူးအေးမဝတလို့ကြီးဖြစ်နေတယ်နော်အဲ့နိုးနိုးချင်းတတိကတ်လို့ရှိရင်အဲ့တတိရဲ့တတိကြောင့်ပဲစိတ်ကချက်ချင်းကြီးလာတယ်နိုးလာတယ်နော်အိတ်ချင်မူးတူဖြစ်နေတော့ အဲ့လိုအဲ့ရနဲ့ပဲ9မိနစ်ဖြစ်စီ10မိနစ်ဖြစ်စီ15မိနစ်ဖြစ်စီအချိန်နေရပေါ့နို့တာတိတ်စောနေရင်လည်းပဲမထကျင်သေးရင်လည်းပဲမထနိုင်အောင်အဲ့ရမှာအဲ့ရပဲတရားထုတ်လို့ဘူးနော်ဒါဘုရားဟောတဲ့တဲ့တဲ့ရှိပါလေနော်ဇာဂရိတေတမဇန္နကာရီဟောဒီနိုးနိုးခြင်းတတိလေးနဲ့တီးပြီးတော့နေလိုက်ပါနော်ခန္ဓာမှာဖြစ်နေတာရုပ်ဖြစ်ခြင်းဖြစ်မယ်ဝေဒနာဖြစ်ခြင်းဖြစ်မယ်စိတ်ထရတခုခုတွေးမိရင်လည်းပဲအဲ့တွေးတာကိုသိလိုက်ပါနာကအတန်တခုခုကြားရင်လည်းပဲအဲ့ဒီကြားတာကိုသိပါတခါလေတုံးခေါက်တန်ကြားတယ်နော်အဝေးကဘုန်းကြီးကျောင်းကတုတ်တုတ်တုတ်တုတ်တုတ်တုတ်ဆိုတော့တုံးခေါက်တယ်အဲ့ဒီတုံးခေါက်တန်လေးကိုသိနေရတာကတမျိုးစိတ်ကငြိမ်ချမ်းနေတယ်နော်တခါတည်းနည်းနည်းဒီလိုမျိုးလည်းကောင်းမဟုတ်ဘဲနဲ့ခြံနဲ့ဝိုင်းနဲ့နေရတဲ့နေရာတွေမှာဆိုရင်ငှက်တန်လေးတွေကြားရတယ်နည်းစောစောစီးငှက်တန်တွေကြားရတယ်ကြက်တွန်တန်တွေပါလေကြားရတယ်အဲ့ဒါလိုအတန်ကိုကြားရင်လည်းပဲစိတ်ကကြားတယ်ဆိုတာလေးကိုသိလိုက်ပါဒီပြီးရင်အသက်ရှူလာမှပြန်ထားလိုက်ပါပြီးမှထသင့်ပြီလို့ကုစိတ်ကဆုံးဖြတ်တဲ့ခါမှာအဲ့ဒီဆုံးဖြတ်တာလေးကိုပါတိပြီးတော့ဖြည်းဖြည်းချင်းထပါလှုပ်ရှားမှုတွေထိမှုတွေကိုသိနေပါနော်လှုပ်ရှားမှုနဲ့ထိမှုဟာသိဖို့ရလွယ်တယ်ခန္ဓာကိုယ်မှာအများအားဖြင့်ထိမှုဟာရှိနေတယ်လှုပ်ရှားမှုဟာလည်းပဲအနည်းနဲ့အများရှိနေတယ်ဘလောက်ပဲငြိမ်ငြိမ်လေးထိုင်ထိုင်ခန္ဓာကိုယ်ကအများအားလှုပ်နေတယ်အသက်ရှူရင်လှုပ်နေတာပဲနှလုံးခုန်ရင်လည်းလှုပ်နေတာပဲတတိကောင်းလာလို့ရှိရင်တိထက်ပူပြီးတော့တိမ်မွေ့တဲ့တုံခါမှုသဘောမျိုးလေးတွေကိုတတိထားလို့ရပါတယ်နော်ဒါလည်းပဲလှုပ်မှုသဘောပါပဲခန္ဓာကိုယ်မှာဝါယောဓာတ်တွေကအများအားဖြစ်နေပြနေတာပဲအဲဒီဝါယောဓာတ်ရဲ့သဘောကလှုပ်ရှားမှုသဘောရှိတယ်တွန်းကံမှုသဘောရှိတယ်ထောက်ကံမှုသဘောတွေရှိနေတယ်လှုပ်ရှားမှုဟာသိဖို့ရအလွယ်ဆုံးပဲတွန်းကံမှုထောက်ကံမှုကမှနည်းနည်းလေးသိဖို့ရခက်သေးတယ်သို့တော့အလေ့ကျင့်များလာရင်သိနိုင်မှာပါပဲနော်အဲ့တော့အစမှာတော့မရရတဲ့နီးနဲ့မဖြစ်ဖြစ်တဲ့လောက်ကိုကုတ်ကပ်ပြတော့လောက်ကြပါလို့မှားခြင်းပါတယ်နော်ဒီလိုလုံးရင်းနဲ့ပဲအလေ့ကျင့်များလာတဲ့ခါမှာတဖြည်းဖြည်း practice makes perfect လို့ဆိုရလိုပဲအလေ့ကျင့်ကြောက်ပဲပို့ပြတော့ကျွမ်းကျင်လာပါလိမ့်မယ်လောက်ရတာပို့ပြတော့လွယ်ကူမှုရှိလာပါလိမ့်မယ်ပစ္စုပ္ပန်ကိုပို့ပြတော့ထိထိမိမိတက်တက်မမတ်ကလေးသိနိုင်တဲ့အရေးချင်းကိုရလာပါလိမ့်မယ်ဒီအရေးချင်းဟာမွေးရပါအရေးချင်းပါပဲလူတိုင်းမှာရှိတယ်နော်လေ့ကျင့်ပြုစုပြုထောင်ပေးလို့ရှိရင်ပို့ပြီးတော့အားကောင်းလာမှာပါလို့အားကောင်းလာတဲ့ခါမှာလွယ်ကူလာလိမ့်မယ်လွယ်ကူလာလို့ရှိရင်လို့ရတာပို့ပြီးတော့ပျော်လာပါလိမ့်မယ်အစမှာတော့နည်းနည်းလေးခက်တဲ့အတွက်ကြောင့်လို့ရတာစိတ်ကနည်းနည်းပင်ပန်းတယ်လို့ဖြစ်တယ်တရားထောက်တာကိုပဲနည်းနည်းလေးပင်ပန်းတယ်လို့လို့လေးစိတ်ကထင်တတ်တယ်နော်တတိဆက်ရတယ်ဝိရိယဆက်ရတာအလေ့ကျင့်များလာတဲ့ခါမှာမပင်ပန်းတော့ပါဘူးတဖြည်းဖြည်းတက်တောင့်တက်တာဖြစ်သွားမှာပါနော်အဲ့ဒါလို့အ ਨੇ စုံညအေရောက်ခင်ဝင်္ကန်ဤတခါမနေ့အရာရမှာတခါတရားထုတ်ပါနော်အဲပြီးရင်မျက်နှာတစ်ပြီနော်မျက်နှာတစ်ပြီးရင်ဘုရားကန်းကိုတွားပြတော့သူ့မှုဘုရားရှင်ရှိမှာတွားပြတော့ခဏဘုရားဝုပြုမယ်ဘုရားရှိခိုးမယ်မေတ္တာပို့မယ်ချို့လည်းပဲပတိတို့ဘာလို့စိတ်ကြရလဲရှိပါတယ်ဘုရားကုံတော်တို့ဘာလို့ကိုလုံနေကြလုတ်ပါအဲ့ဒါတွေလုတ်ပြီးသွားတဲ့ခါမှာခဏလေးထိုင်ပြတော့တရားထုတ်ပါအချိန်9မိနစ်ဖြစ်ဖြစ်ပေးပါ9မိနစ်9မိနစ်ကိုတရက်မှမပြည့်အောင်လုံနိုင်လို့ရှိရင်တဖြည်းဖြည်းနဲ့10မိနစ်လောက်လာဖို့ကမခဲရင်တော့အရေးကြီးဆုံးကစပြည့်ဖို့နဲ့ဆွဲမြဲဖို့နဲတာများတာအရေးကြီးဆုံးမဟုတ်ဘူးနော်နဲနဲ့လေးပဲဖြစ်ဖြစ်စမိဖို့လိုတယ်ဆွဲမြဲဖို့လိုတယ်မနေ့ကတက္ကမကြီးတယောက်တူတယ်သူကဘယ်လိုပြောလဲဆိုတော့တပည့်တော်တဏ္ဍဂုံ၃ပါးကိုပတိစိတ်လာတာတဲ့ရှင်းနှင့်ရှိပါပြီတဲ့တရက်မှမပြတ်ပါဘူးနော်သူပတိတပတ်ရအောင်နေ့စဉ်ပတိစိတ်ပါတယ်ရှင်းနှစ်လုံးလုံးတရက်မှမပြတ်ဘူးအဲ့ဒါလို့เนาะတရက်မှမပြတ်အောင်နေ့စဉ်နေ့တည်ဖြစ်စီများတည်ဖြစ်စီမနေ့တစ်ချိန်ညနေတစ်ချိန်တရားထုတ်ကြည့်ပါတရက်နှစ်နဲ့တော့တိတိတသာထူးထူးခြားခြားဘာမှဖြစ်မှာမဟုတ်ပါဘူးအဲ့ဒါတော့မလွယ်ဘူးเนาะသို့တော့လအပိုင်းလောက်ကြာလာရင်ကိုပဲကိုယ့်ကိုသိပါလိမ့်မယ်เนาะစိတ်ကလေးကနည်းနည်းလေးကြီးလာတယ်အေးချမ်းလာတယ်စိတ်ထမအရင်လောက်တင်းကြပ်မှုပင်ပန်းမှုမရှိတော့ဘူးเนาะနှစ်နဲ့ချီပြီးကြာလာရင်တော့တော်တော်ကိုသိတယ်လားအဲ့တော့ခုနတကကြီးအကြောင်းကိုပဲဆက်ပြောမယ်ဆိုရင် तू အဲ့လိုတရားထုတ်လာတာ3နှစ်လောက်ရှိလာပြီ3နှစ်ကျော်လာပြီနော်အဲ့တော့ तू ကဘယ်လိုပြောလဲဆိုတော့အရင်တုန်းကတဲ့တပိတော့အလုံးနဲ့ပတ်သက်တဲ့ကိစ္စတွေကိုတနေ့လုံးမိုးလင်းရနေမိုးချုပ်ခေါင်းပူအောင်ဆင်းလာနေရတယ်အမြဲတမ်းစိတ်ထဲမှာအကွက်ချနေရတယ် तू ပြောတဲ့စကားလုံးအတိအကျဆိုရင်အကွက်ချမှာ तू ပြောတာဇရားချနေရတယ်နော်ဒီတကကြီးတွေလည်းအဲ့ဒါမျိုးတွေးခြင်းလည်းတွေးမှာပေါ့နော်အလုတ်ကိုဇရားချနေရတယ်အဲ့လိုကိုဇရာချပြီးတွေးနေတယ်ဆိုတာဘာတွေများလောက်တာတော့အဲ့လိုဇရာချနေရတဲ့ဒကာကြီးတွေဒီထက်မှရှိမှာပါနော် တော့အရင်တော့ကအမြဲတမ်းလိုခေါင်းထဲမှာတွေးနေရတာဘာပြီးဘာလုပ်မယ်ဘာပြီးဘာလုပ်မယ်ဘယ်လိုလုပ်မယ်ဘယ်လိုလုပ်မယ်တခါတွေးပြီးတော့လည်းပဲမပြီးသေးဘူးဒါကိုပဲထပ်ခါထပ်ခါတွေးနေတာနော်အခုတရားထုတ်တဲ့အလေ့ကျင့်များလာတဲ့ခါမှာတဲ့အလုတ်ကိစ္စကိုအဲ့လောက်ခေါင်းပူလောက်အောင်မိုးလင်းရမိုးချိုဇရာချပြီးတွေးစရာမလိုတော့ဘူးနော်ကိုယ်စိတ်ကလေးကိုသီးပြီးတော့ပဲအေးအေးချမ်းချမ်းကြီးကြီးလင်းမဲ့နေလိုက်တာပါပဲတဲ့နော်လှုပ်စရာကိစ္စပေါ်လာတဲ့ခါမှာဘယ်လိုလုပ်ရင်ကောင်းမလဲဆိုတာအရင်ပြည့်တဲ့တန်တဲ့တပြိုင်နဲ့အကောင်းဆုံးနီလန်းအဖြစ်ဟာစိတ်ထမအလိုလိုပေါ်လာတခါတလေလည်းပဲနည်းနည်းချိန်ပေးပြီးတော့တွေးရတာမျိုးလဲရှိချင်ရှိမှာပေါ့နော်တို့တော့များသောအားဖြင့်နေ့စဉ်ကိုလုံနေကြအလုပ်ဟာဒီလောက်ကြီးဟိုတီထွင်ကြံစပြီးတော့တွေးစရာမလိုပါဘူးလုံနေကြအလုပ်ပါပဲနော်ဈေးဆိုင်အယောင်ဝင်လုပ်တယ်ဆိုလည်းပဲနေ့တိုင်းဒီဈေးဆိုင်အယောင်ဝင်လုပ်ငန်းလုံနေကြပါနော်တခြားတခြားအလုပ်ငန်းလုပ်တယ်လို့ဆိုလည်းပဲနေ့တိုင်းဒီလုပ်ငန်းလုံနေကြပါဒီလူလူနဲ့နေ့တိုင်းတွေ့နေကြပဲပြောနေကြစကားပဲပြောနေရတာပါပဲနော်တိတ်ရှာရှာဖူပီတီထွင်ကြံစပြတော့လုပ်နေရတဲ့အလုပ်ကမရှိပါဘူး။အဲကြံညာဖမရှာဖွေလို့ရတာကတော့တစ်လတစ်ခါလောက်ရှိချင်းရှိမယ်။ဒုမို့ဒီနေ့တစ်ခါလောက်ရှိချင်းလည်းရှိမယ်။အဲတော့လုံယူလို့စင်အလုပ်ကိုတလောက်ခေါင်းပူအောင်တွေးဖို့မလိုဘူး။အဲတော့အဲ့တကကြီးကတပိတော့အရင်လောက်ခေါင်းပူအောင်တွေးနေဖို့မလိုတော့ဘူးခင်ဗျာ။စိတ်ကအားလာတယ်နော်။အဲ့ဒါအရေးကြီးတာပဲ။စိတ်ကိုအားနေအောင်ထားတတ်ဖို့လိုတယ်။အဲတော့မနေ့မိုးလင်းပြီဆိုရင်သူလုပ်ငန်းရှိတဲ့နေရာကိုသွားကြတယ်။အဲ့တော့မှလုပ်ငန်းလုပ်ဖို့လုပ်ဖက်တွေစုပြတော့အလုပ်ကံကိစ္စတွေပြောကြတယ်။အရင်တော့ကဆိုရင်ကို့အတွက်မတရားများများလိုချင်တယ်။သူများအတွက်ကတော့နည်းလေကောင်းတယ်လို့ဒီလိုတွေးထားတာနော်။အခုတရားထုတ်လာပြီးတဲ့နောက်ပိုင်းမှာကို့ဘုသူ့ဘုမျှပြီးတော့တွေးလာတယ်။ရိုးရိုးသားသားပဲတွေးတယ်။အဲ့တော့မယိုးမတာတွေးတဲ့သူဟာခေါင်းပူအောင်စဉ်းစားရတယ်နော်။ဘယ်လိုလှည့်ရမလဲ။ဘယ်လိုညာရမလဲ။ကို့ဘုများများကြောင်ဘယ်လိုလုပ်ရမလဲဆိုတာအများကြီးတွေးရတယ်။ရိုးရိုးသားသားတွေးတဲ့သူဟာဒါတော့ခေါင်းပူအောင်တွေးဖို့လည်းမလိုတော့ဘူး။သူ့အတွက်လည်းကြံပါစေ၊ကို့အတွက်လည်းတင့်ဝင်တော့ရရင်တော့ဘူး။အဲ့ဒါလို့အရင်တော့ကတော့လောဘမကြီးတဲ့ခါမှာအရင်လောက်စဉ်းစားဖို့မလိုတော့ဘူး။အရင်လောက်စိတ်မပင်ပန်းတော့ဘူး။ဒါကြောင့်ဟိုတခါကြီးတို့အားလုံးကိုဒီလိုဖြစ်တယ်လို့မဆိုလိုပါဘူးနော်။ရိုးရိုးသားသားလို့ရင်စိတ်ပင်ပန်းမှုတက်တာလေ။စိတ်ပင်ပန်းမှုနည်းတယ်။မယိုးမသားလို့လို့ရှိရင်စိတ်ပင်ပန်းမှုကဥပ္ပရအားကြီးတယ်။အဲ့ဒီလူဒကာကြီးကနော်မနေ့ပိုင်းမှာခဏလောက်လုပ်ငန်းကိစ္စတွေပြောဆိုပြီးသွားပြီဆိုရင်သူ့ကိစ္စပြီးပြီအဲ့ဒီတနေ့ပို့တခြားတနေ့အောင်သူသွားပြီးတော့တငယ်ချင်းမိတ်ဆွေတွေနဲ့တရားအကြောင်းပဲဆွေးနွေးတယ်တော့တခြားကလေးအလုတ်ကန်လုတ်ပေါ်ကံမဲ့တွေကသူ့နဲ့အတူတူလိုက်ချင်တယ်လိုက်ချင်တဲ့ကသူကဘယ်လိုပြောလဲဆိုတော့ကျွန်တော်တို့ကအလုတ်ကိစ္စပြောမှာမဟုတ်တော့ဘူးတခြားစိတ်ချမ်းသာမှုစိတ်ကြည်လင်မှုဘဝနဲ့ပတ်သက်တာတွေသူလည်းစိတ်ချမ်းသာအောင်ကိုလည်းစိတ်ချမ်းသာအောင်ဘဝကိုအဆင်ပြေအောင်အထိပ္ပယ်ရှိအောင်တန်ဖိုးရှိအောင်ဘယ်လိုနေသွားကြရင်ကောင်းမယ်ဆိုတဲ့အကြောင်းတွေပဲဆွေးနွေးကြမှာ။ရုပ်ဆောင်ဆုံးပြောရမယ်ဆိုရင်အလုတ်ကင်လုံးကြီးနဲ့ဘယ်ကိစ္စတုန်းကဘယ်လိုဖြစ်ခဲ့တာ။အဲ့ဒီဖြစ်ခဲ့တုန်းကကိုယ့်စိတ်ထဲမှာဘယ်လိုခံစားရလဲ။အဲ့ဒီကိုယ့်စိတ်ထဲမှာခံစားရတာကိုပဲကိုယ့်ကိုပြန်ကြည့်ပြီးတော့ကိုယ့်သဘောထားဘယ်နေရာလွဲနေလဲ။ကိုမှားသွားတာဘယ်နေရာမှာမှားသွားသလဲ။ကိုပြောပုံဆိုပုံမှာဘယ်နေရာလိုသွားသလဲ။အဲ့ဒါလေးကိုကြည့်ပြီးတော့ကိုယ့်ကိုယ်ကိုပြုပြင်လိုက်ရတဲ့အခါမှာဘယ်လိုကိစ္စတွေအဆင်ပြေသွားတယ်ဆိုတာကိုပဲသူတို့ကဆွေးနွေးကြတာနော်။စကားလုံးကြီးကြီးကျင်နဲ့ဟိုဘာသာရေးဆန်ဆန်စကားလုံးတရားစကားလုံးကြီးကြီးတော့မပါဘူးနော်နေ့စဉ်ကိုလောက်ကန်နေတဲ့ကိစ္စတွေမှာကိုယ်သဘောထားလွဲတာမှားတာကိုကိုယ့်အကူပြန်ရှာတာကိုပြောပုံစုပုံလွဲသွားတာမှားသွားတာကိုကိုယ့်အကူပြန်ရှာတာအဲ့ဒါကိုရှာပြီးတော့သဘောထားကိုမှန်သွားအောင်ပြင်လိုက်တယ်ပြောပုံစုပုံကလည်းပဲနောက်ခါမှဒီလိုဟိုတစ်ဖက်သားမခံနိုင်တဲ့စကားမျိုးတစ်ဖက်သားစိတ်ထိခိုက်မဲ့စကားမျိုးတစ်ဖက်သားကိုလေးစားမှုမပါတဲ့နှိမ့်တဲ့စကားမျိုးမသုံးမိအောင်တတိထားမယ်ဆိုတော့ပြုတ်ပြင်သွားတဲ့ခါမှာအားလုံးနဲ့ဆက်ဆံရေးပူပြီးတော့အစဉ်ပြေလာပုံလေးတွေကိုဒါတွေသူတို့ဆွေးနွေးကြတာပဲနော်အဲ့တော့စိတ်ညစ်သဘောထားကိုသိနေတာလည်းပဲစိတ်တဏှုပ္ပန္နတတိပဋ္ဌံဖြစ်နေတာနော်ရောပုံစုပုံကိုသိနေတာလည်းပဲတတိပဋ္ဌံဖြစ်နေတာပဲနော်အဲ့တော့ဘဝထဲမှာနေရင်ထိုင်ရင်တွားရင်လာရင်အယောင်းဝယ်ကိစ္စတွေကိုပြောရင်းဆိုရင်တောင်မှကိုယ်စိတ်တည်းဖြစ်နေပုံတွေကိုပြောပုံစုပုံတွေကိုတတိနဲ့ကြည့်ပြီးတော့သိပြီးတော့အမှားနဲ့အောင်အကုသို့မဖြစ်အောင်သူတို့စူးစမ်းပြီးနေကြတာနော်အဲ့လိုအမားနဲ့လေလေအကုသို့နဲ့လေလေစိတ်ကြည်နေမှုချမ်းသာမှုရတယ်လေအဲ့လိုဖြစ်တာလားနော်အဲ့တော့အဲ့ဒီတကားကြီးရဲ့မိတ်ဆွေတခြားတယ်လို့ပဲလုပ်ငန်းကြီးကြီးလုပ်နေတဲ့လူတယောက်ရှိတယ်သူကအသက်လည်းကြီးတယ်လုပ်ငန်းကိစ္စမှာလည်းပဲဝါရင်းတဲ့လူကြီးဖြစ်နေတယ်ဆရာတစုဖြစ်နေတဲ့သူပဲနော်အဲ့ဒီဆရာကြီးကလည်းပဲတွေ့ခဲ့သေးတယ်တွေ့ခဲ့တော့အဲ့ဒီဆရာကြီးကဘာလို့ပြောလဲဆိုတော့ခုနတကားကြီးကိုသူကတပည့်တော်တို့ထက်အသက်ငယ်ပေမဲ့တပည့်တော်တို့ကသူ့ကိုလေးစားပါလေ။နော်။အသက်ကြီးတဲ့လူဝိုင်းရင်တဲ့လူကနော်။ အသက်ငယ်တဲ့သူနုတဲ့သူကိုလေးစားပါတယ်ဆိုတဲ့စကားကိုအများပိဋကကြားထဲမှာထုတ်ပြောတာတော့အဲ့တော့ငယ်တဲ့သူကိုလေးစားပါတယ်ဆိုတဲ့စကားကိုပြောနိုင်ဖို့ဆိုတာတိတ်တော့မလွယ်လောက်ဘူးနော်လူကြီးဆိုတာဘာဖြစ်ဖြစ်ကိုယ့်ကိုသူများလေးစားတာပဲခံကျင်တယ်ကိုကငယ်တဲ့သူကိုပြန်လေးစားရမှာတော့အင်မတန်ဝန်လေးတယ်ငယ်တဲ့သူကိုပြန်လေးစားလိုက်ခြင်းအပြင်ကြီးတဲ့သူမှာဘာကုံတိတ်ခါထိခိုက်သွားစေနော်ထိခိုက်မှကြောက်တယ်လားဒီဘုန်းကြီးကတော့အများအားပြောလို့ရှိပါတယ်အားလုံးကိုလေးစားဖို့မိဘကတော့တသမီကိုလေးစားဖို့ဆရာကတပည့်ကိုလေးစားဖို့တပည့်ကလည်းဆရာကိုလေးစားဖို့ယူသေးဖို့တော့လိုတာပဲနော်ဒါကတော့အထူးပြောနေဖို့မလိုလူတိုင်းသိတယ်အဲ့ဒါလိုပဲကြီးတဲ့သူကလည်းပဲငယ်တဲ့သူကိုလေးစားဖို့လိုပါတယ်နော်အထင်မသေးသင့်ဘူးသူ့ကိုအထက်စီးကနေတင်စီးပြီးတော့မောမောမမမပြောမဆိုသင့်ဘူးနော်အဲ့တော့အဲ့ဒီဒကာကြီးကိုလည်းအံ့ဩသွားတာဩဒကာကြီးကခုထက်ငယ်တဲ့သူကိုတော့မှလေးစားနိုင်တယ်ဆိုတော့အဲ့ဒီတခါကြီးကအဲ့လိုလေးစားနေတဲ့စိတ်ထားကိုပဲဒီဘုန်းကြီးကလေးစားပါလေเนาะအင်မတန်စိတ်ညစ်သဘောထားကြီးတယ်ပါလားเนาะဒါလေးကိုလည်းအမှတ်တမဲမထားသင့်ဘူးเนาะလူချင်းမလေးစားရင်လောကကြီးပျက်စီးသွားလိမ့်မယ်เนาะလူငယ်တွေကိုမလေးစားဘူးလူငယ်တွေကိုအထင်သိမယ်လူငယ်တွေကိုနေရာမပေးဘူးအတိမတ်မပြုတ်ဘူးဆိုရင်လူငယ်တွေစိတ်မှာနာကြီးမှုတွေရှိလာပြီးတော့လူကြီးတွေမကျင်တတ်တာကိုမှကြံ့ကြံ့ဖန်ဖန်လှုပ်ချင်လိမ့်မယ်အဲ့လိုလှုပ်ချင်အပြင်သူ့ဘဝကိုလည်းသူပျက်စီးလိမ့်မယ်အဲ့တော့လောကကြီးကိုတိုးတက်စေခြင်းနဲ့ကောင်းစေခြင်းနဲ့ဆိုရင်ကြီးသည်ဖြစ်စေငယ်သည်ဖြစ်စေတူဦးတူလေးစားပါလေးစားမှုကိုခံရတဲ့လူကစိတ်ထဲမှာမနဲ့နေမလဲအင်မတန်ကျဉ်းတတ်တယ်ပေါ့အဲ့တော့အခုနကြီးတဲ့ဆရာကြီးကသူ့တပည့်ကိုလေးစားတယ်ဆိုတော့တပည့်စိတ်ထဲမှာမနဲ့နေမလဲငါဆရာငါ့ကိုလေးစားတာနော်သူ့စိတ်ထားအင်မတန်ကြီးကျယ်တယ်ပါလားဆရာကိုသူအထင်သေးသွားမှာလားမသေးဘူးနော်ဆရာကိုပိုတောင်းမှလေးစားလာငါ့ကိုလေးစားတယ်ဆိုတဲ့ဆရာရဲ့လေးစားမှုကငါရထိုက်တဲ့သူမလို့ရပြီနော်ငါဆရာရဲ့လေးစားမှုကငါရနေတာလေးပြက်မသွားအောင်ငါဘယ်နဲ့လုပ်မလဲပို့ပြီးတော့စူးစမ်းရလိမ့်မယ်ငါဆရာကလည်းငါပို့ပြီးတော့လေးစားမှုရှိရလိမ့်မယ်ငါကူငါလည်းပဲပို့ပြီးတော့လေးစားမှုရှိရလိမ့်မယ်ငါအရင်ကထက်ပို့ပြီးတော့ယူသားတဲ့မြတ်တာတဲ့စိတ်နေသဘောထားနော်ပြောပုံစုပုံလည်းပဲပို့ပြီးတော့တင်မွေးတဲ့နူးညံ့တဲ့ပြောပုံစုပုံမျိုးဖြစ်အောင်ငါစူးစမ်းရအောင်မယ်နော်အဲ့လိုဖြစ်လာတော့နှစ်ဖက်စလုံးမှာတိုးတက်မှုရှိလာပြီနော်အဲ့တော့အဲ့ဒီဆရာကြီးကိုဒီဘုန်းကြီးကမေးလိုက်သေးတယ်ဒကာကြီးကကို့တပည့်ကိုဘာဖြစ်လို့လေးစားတာတော့ဒါမေးသင့်တယ်နော်ကြီးတဲ့သူဆရာကြီးကတပည့်ကိုလေးစားတယ်ဆိုတာကဒါဖြစ်ခဲတဲ့ကိစ္စပါဖြစ်ခဲတဲ့ကိစ္စကြီးတခုဖြစ်နေတာဆိုတော့ဒါတေချာမေးမှကောင်းမှာနော်စုံစမ်းမှကောင်းမှာတော့တေချာမေးကြီးတော့ဘာပြောလဲဆိုတော့သူကတဲ့စကားကိုလှက်ပတ်ပြီးတော့မပြောဘူးစကားအပူတွေမပြောဘူးရိုးရိုးသားသားဖြစ်မှမမတည့်တယ်ပဲပြောတယ်မြတ်မြတ်တတပဲပြောတယ်တည့်တယ်ပဲပြောလို့နာအောင်ပြောတာမဟုတ်ဘူးနော်ခံသာအောင်ပဲအများအားပြောလို့ရှိတယ်အဲ့တော့အဲ့ဒါလို့ तू ကရိုးရိုးသားသားဖြစ်မှမမစကားအပူတွေနဲ့လှက်ပတ်ပြီးတော့မပြောတဲ့အတွက်ကြောင့်ပဲ तू ကလေးစားပါလေအဲ့တော့အရင်ကနဲ့မတူတော့ဘူးတော့နော်အဲ့ဒီစကားလေး तू ကထည့်ပြောတာအဲ့တော့အရင်ကနဲ့မတူတော့ဘူးဆိုတော့သူပြောင်းလဲလာတာဘယ်လောက်ကြာပါလဲ။ဒကာကြီးသတိထားမိတာဘယ်လောက်ကြာပါလဲလို့မေးကြည့်တော့၃နှစ်လောက်တော့ရှိပြီတဲ့။အဲ့ဒီ၃နှစ်လောက်ကစပြီးသူကတရားထုတ်လာတာ။ပို့ပြီးတော့သူကစိတ်ကတည်ငြိမ်မှုအေးချမ်းမှုရှိလာတယ်။ရိုးသားမှုဖြောင့်မတ်မှုရှိလာတယ်။တည်ကြည်မှုအေးချမ်းမှုတွေသူ့မှာရှိလာတယ်နော်။အဲ့တော့ပဝန်းကျင်ကသူ့ကိုလေးစားလာတယ်။အဲ့ဒီလူကိုယ်တိုင်းလည်းပြောတယ်တပည့်တော်ကတဲ့အခုပဝန်းကျင်ရဲ့လေးစားမှုကိုရတဲ့အတွက်ကြောင့်ကိုယ့်ကိုယ်ပူကျင်တတ်ပါလေ။သူနဲ့လှုပ်ဖို့ကံပဲတရားသူ့ကြောင့်ဘယ်တော့မှထိခိုက်မှုနိမ့်မှုမရှိအောင်ဆုံးရှုံးမှုဆိုတာဘယ်တော့မှမရှိအောင်သူအဲ့ဒါကိုအမြဲတမ်းတတိထားတယ်သူစိတ်ထဲမှာလည်းပဲကို့အတွက်အကျိုးရှိပြီးတော့သူများထိခိုက်သွားမယ်ကိစ္စမျိုးလှုပ်ချင်စိတ်မရှိတော့ဘူးမလှုပ်ချင်တော့ဘူးအဲ့ဒါမျိုးလှုပ်မိလို့ရှိရင်တဲ့စိတ်ထဲမှာတအုံနှင်းနှင်းနဲ့ခုနကဟိုတကားကြီးပြောလို့ကို့ကုတ်စားဖြစ်ရတယ်နော်ငါဒီလိုမတရားလုပ်တာသူတော့သိသွားပြီနော်ငါတော့တော်တော်မြတ်သွားပြီသူတော့တော်တော်ထိခိုက်သွားပြီနိမ့်နာသွားငါပေါ်မှာသူတချိန်ကြရင်တစ်လှည့်လုံနိုင်တဲ့ခါမှာပြန်လုံအောင်မှာပဲနော်ပုံမှန်ကျင်မှာငါမကောင်းကြောင်းနေပြောတော့မှာပဲအဲ့ဒါလို့တအုံနည်းနည်းနဲ့တွေးရတာအင်မတန်စိတ်ပင်ပန်းပါလေနော်အခုတော့ရိုးရိုးသားသားဖြောင့်မြတ်မမသူ့ဘို့ကို့ဘို့ထည့်တွေးပြီးတော့လုတ်တဲ့အတွက်ကြောင့်သူ့မှာအဲ့လိုတွေးစရာပူစရာမရှိဘူးအင်မတန်စိတ်အေးချမ်းတယ်နော်အဲနောက်အဲ့ဒီတကကြီးတွေကဘယ်လိုပြောလဲဆိုတော့တတိနဲ့နေထိုင်သွားလာပြောဆိုလုတ်ခိုင်းတဲ့ခါမှာတဲ့တတိရှိနေတဲ့အချိန်မှာဖြစ်ပေါ်နေတဲ့စိတ်နဲ့တတိမရှိတဲ့ခါမှာဖြစ်ပေါ်နေတဲ့စိတ်ကမတူဘူးတဲ့နော်တတိမရှိတဲ့ခါမှာစိုးရိမ်မှုကြောက်ကြမှုတွေများပြီးတော့ကိုယ်အမူအရာတွေကစတည်ကြည်မှုခံညာမှုမရှိတော့ အထူးသဖြင့်ကိုယ့်ထက်ကြီးတဲ့လူတွေနဲ့ယာတို့ကြီးတဲ့လူပစ္စည်းဥစ္စာပို့ပြီးတော့ချမ်းသာတဲ့လူလူကြီးနဲ့တွေ့ရတဲ့ခါမှာသူတို့ရှိမှကိုယ်ကတင်ငယ်တယ်လို့ပဲဖြစ်နေတယ်အားငယ်နေတယ်ကြောက်နေတယ်ဒါဖြစ်ရဖြစ်စင်ပါနော်လူတိုင်းမှာတင်ငယ်စိတ်အားငယ်စိတ်ကြောက်စိတ်ဆိုတာအနည်းနဲ့အများရှိပါတယ်ဘလောက်ယာတို့ကြီးကြီးဘလောက်ပတ်စံချမ်းသာချမ်းသာသူဟန်နဲ့မန်နဲ့လာတင်းနေတာနည်းနည်းတော့ကြောက်တယ်နော်ဒါတိရှိနေချိန်မှာအဲ့လိုတင်ငယ်စိတ်အားငယ်စိတ်ကြောက်စိတ်ကမရှိဘူးသူတစ်ပါးရဲ့အရှိန်အဝါကကိုယ်ကိုမလွှမ်းမိုးဘူးတော့ကို့မှာတည်ကြည်မှုခံညာမှုအေးချမ်းမှုဟာရှိနေတယ်။သူတို့သုံးတဲ့အင်္ဂလိပ်စကားလုံးမှာထည့်ပြောရမှာစင်တော့သူ့မှာ dignity ရှိနေတယ်တဲ့။သူတစ်ပါးရဲ့အရှိန်အဝါကိုကို overwhelm လုပ်သွားလို့မရဘူး။လွှမ်းမိုးသွားလို့မရဘူး။အဲ့တော့သူ့ကိုကိုကမလေးမစားမောမောမှာဆက်ဆံတာတော့မဟုတ်ဘူးနော်။နူးနူးညံ့ညံ့လေးလေးလေးစားစားလေးဆက်ဆံတာသို့တော့ကိုယ့်စိတ်ထဲမှာတည်တည်ငြိမ်ငြိမ်အေးချမ်းချမ်းခံခံညံ့ညံ့လေးပဲ။ကြောက်စိတ်မရှိဘူး။အော်တတိရှိနေလို့ရှိရင်ကြောက်စိတ်သိမရှိဘူး။အဲ့ဒါအမှန်တန်ရေးကြည့်တာနော်။အဲ့တော့ကိုကကြောက်စိတ်မရှိပဲနဲ့လေးလေးစားစားပြန်ပြောလို့ရှိရင်တစ်ဖက်သားလည်းကိုကိုပို့ပြတော့လေးစားတယ်ကိုအမူအရကြောက်နေလို့ရှိရင်ကြောက်လေခြောက်လေဆိုတဲ့သဘောပဲနော်ဒါလူတဘာဝပါကြောက်တတ်တဲ့လူကိုပို့ပြတော့ခြောက်တတ်တယ်ကိုကမကြောက်လို့ရှိရင် तू ကလည်းကိုကိုမခြောက်တော့ဘူးအဲ့တော့ဆက်ဆံရေးကပို့ပြတော့ဓာတ်လူကြီးသူဖြစ်လာတယ်နော် तू ကလည်းကိုကိုလေးစားတယ်ကိုကလည်းသူ့ကိုလေးစားတယ်အဲ့ဒါလို့ကိုဘောရတဲ့မှာနင်းထိုင်ရင်တွိုင်းလာရင်ရဒန်တလောက်တဏှာကြီးမှ5မိနစ်ပဲရရတဏှာကြီးပြည့်တိုင်းပြည့်တိုင်း5မိနစ်လောက်ရမယ်ဆိုရင်အမြဲတမ်းကြုံရမှာနော်အဲ့တော့တဏှာပြည့်တိုင်းပြည့်တိုင်းကိုယ့်ကိုသတိထားလိုက်ပါအလုပ်ဘလောက်များများခဏတော်နေအောင်ဒီလုပ်တရားငါ5မိနစ်လောက်ကလေးငါခေါင်းထဲမှာတင်းနေတာငါနှဖူးတွေတင်းနေတာငါဇက်ကြောတွေတက်လာနေတာအလုပ်ကဇောကတ်လေလေဇက်ကြောတောင့်နေလေပဲတူတူယောဂရှိလို့ဆိုပိုသိတယ်နှလုံးယောဂရှိလို့ဆိုရင်အလုပ်ဇောကတ်လေလေနှလုံးခုန်တာတွေကမမှန်လေလေပဲအသက်ရှိမမှန်လေလေပဲအမောဖြစ်လာတယ်အမောဖောက်လာတယ်ကြက်လာတယ်အဲ့ဒါကြီးတယောက်ဆိုအဲ့လိုကိုပြောတာတပည့်တော်ကနှလုံးမှာ infarct ဖြစ်ဘူးတဲ့တရားမထုတ်လို့ရှိရင်တဲ့ယောဂအချင်းတွေကပိုဆိုးလာပြီးဆေးတွေအများကြီးတောက်ရတယ်။နေ့စဉ်အချိန်ရရင်ရတဲ့လောက်တတိကပ်ပြီးနေလို့ရှိရင်တော့တဲ့ယောဂတက်တာပြီးဆေးတောက်ရတာနည်းပါလေ။အဲ့တော့တရားမထုတ်လို့မဖြစ်ဘူး။သူကတော့နေ့လည်နေ့ကင်းမှတရားမထိုင်ရင်တတိပြီးတော့ညနေမှအလုပ်ဆက်လုပ်လို့မရဘူး။နေ့လည်နေ့ကင်းမှခဏလေးတဏှာကြီးလောက်ဖြစ်ဖြစ်တရားထိုင်လိုက်ရမှညနေလောက်မှအလုပ်ကိုဆက်ပြီးတော့လုပ်နိုင်တယ်။အဲ့ဒါလို့အလုပ်အင်မတန်များတဲ့တာဝန်အင်မတန်ကြီးတဲ့လူတွေဟာအလုပ်များတဲ့ကြားတဲ့ကရတဲ့လောက်အချိန်လေးကိုကုတ်ကပ်ပြီးတော့ယူပြီးတော့နော်9မိနစ်ရရ10မိနစ်ရရတရားထုတ်လာတဲ့အတွက်ကြောင့်သူတို့ဘုရားမှာကြည်လင်မှုအေးချမ်းမှုပိုးရှိလာတယ်နော်အခုကခုနပြောသလိုပဲဒီခေတ်ဒီခါမှာဒီလိုမလုပ်လို့မဖြစ်တော့ဘူးနော်အဲ့တော့ခုနပြောသလိုပဲ so we are going to have to learn to preserve our quality of life နော် quality of life ဆိုတာအထက်မှာစိတ်ကြည်လင်မှုအေးချမ်းမှုကိုပြောတာနော်အဲ့တော့စိတ်ကြည်လင်မှုအေးချမ်းမှုကို preserve လုပ်ရမယ်နော်ထင်းသိမ်းရလိမ့်မယ်အပြက်ခံလို့မဖြစ်ဘူးเนาะအဲ့တော့မရှိသေးရင်ရှိအောင်လုပ်ရမယ်စိတ်ကြည်လင်မှုအေးချမ်းမှုရှိအောင်လုပ်ရမယ်เนาะတရားနဲ့အဲ့ဒီစိတ်ကြည်လင်မှုအေးချမ်းမှုရလာပြီဆိုရင်လည်းပဲဒါလေးဟာပြက်မသွားအောင်เนาะပို့ပြီးတော့တိုးတက်လာအောင်သူ့ကိုထင်းသိမ်းဆောင်ရှောက်ရလိမ့်မယ်ပြုစုပြုထောင်ရလိမ့်မယ်เนาะအဲ့တော့ our quality of life in situations that are characterized by chaotic events เนาะဘယ်လိုအခြေအနေမျိုးမှာလဲအချင်းကြီးတွေအားလုံးအစဉ်ပြေနေလို့စိတ်အေးချမ်းအောင်နေရမှာလားဆိုတော့မဟုတ်ဘူးเนาะ chaotic events ဘယံမတာဖြစ်ပြနေတဲ့ကိစ္စတွေဂျားထဲမှာเนาะအဲ့ဒီလိုအချင်းကြီးဂျားထဲမှာပဲစိတ်ကြည်လင်မှုအေးချမ်းမှုရအောင်လုပ်ရလိမ့်မယ်လွယ်မလားဆိုတော့မလွယ်ပါဘူးเนาะတို့တော့စူးစမ်းရင်မနဲ့နေမလဲဖြစ်လာမှာပါဖြစ်နေတဲ့သူတွေအများကြီးရှိတယ်ဒီမြို့မှာလည်းရှိတယ်ဟိုမြို့မှာလည်းရှိတယ်ရန်ကုန်မှာလည်းရှိတယ်မန္တလေးမှာလည်းရှိတယ်ဒါဟာဒီဘုန်းကြီးစိတ်ကူးရင်ပြီးပြောနေတာမဟုတ်ဘူးတကယ်လုပ်နေတဲ့တရားဓမ္မတွေကသူတို့လုပ်နေတာကိုလာပြောပြတာတွေမှတ်သားပြီးတော့အခုဒီမှာရှိတဲ့တရားဓမ္မတွေလည်းပဲနီးယူနေအောင်အတူယူနေအောင်လုပ်ရင်ဖြစ်ပါလားဆိုတာကိုရုံရုံကြီးကြီးနဲ့ဖြစ်နိုင်တဲ့လောက်ကိုလုပ်အောင်အများကြီးလုပ်ဖို့မပြောဘူးနော်ဖြစ်နိုင်တဲ့လောက်ကိုလုပ်ပါဒီလိုလုပ်လို့ချက်ချင်းတရားထူးရသွားမယ်လို့မဆိုးလိုပါဘူးနော်လုပ်နေတဲ့လောက်စိတ်အေးချမ်းမှုကြည်လင်မှုရှိလာမယ်စိတ်အေးချမ်းမှုကြည်လင်မှုရှိလေလေပို့ပြီးတော့လုပ်နိုင်လေလေဖြစ်လာလိမ့်မယ်ဘဝအခြေအနေတွေကြောင့်စိတ်ရှုပ်ထွေးနေရင်တရားထုတ်ဖို့မလွယ်ပါဘူးတရားထိုင်တော့မှစိတ်မှမကြည်ပဲဘူးเนาะအဲ့တော့ကိုယ့်ဘဝအခြေအနေလည်းပဲပို့ပြီးတော့အစဉ်ပြေမှုရှိလာအောင်တရားနဲ့ပဲလုပ်မှရမယ်တပိတော့ဗျာစိတ်ကမကြည်သေးလို့တရားမထိုင်သေးဘူးဆိုရင်အတိတ်ဘယ်ရဘလို့ပေါက်မလဲသိလားတပိတော့နေမကောင်းသေးလို့စိတ်မတော့သေးဘူးလို့ပြောနေတူးနေတယ်တပိတော့နေမကောင်းလို့ဗျာစိတ်မတော့ချင်သေးပါဘူးနေကောင်းသွားမှပဲစိတ်တော့မယ်လို့အဲ့လိုဆိုရင်ဒီစကားအတိတ်ပဲရှိပါဘူးဘယောင်းမြန်ကြီးဖြစ်နေပြီเนาะနေမကောင်းလို့ဆေးတော့ရတာပါเนา စိတ်မကြည်လို့နော်အလုပ်တွေများပြီးတော့အလုပ်တွေအစင်မပြေလို့စိတ်မကြည်လို့စိတ်ရှုပ်လို့စိတ်ကလေးနည်းနည်းကြည်သွားအောင်စိတ်ချမ်းသာသွားအောင်တရားထုတ်ရတာပါစိတ်ကြည်တဲ့အထိအောင်စောင့်နေမယ်ဆိုရင်ဘယ်တော့ဖြစ်လိမ့်မယ်တေဒီထီအောင်မဖြစ်တော့ဘူးနော်ဒီခေတ်ဒီခါကြီးဟာကိုလိုတလိုအစင်ပြေတာတွေအများအားဖြစ်နေမယ့်အခက်ခါကြီးမဟုတ်တော့ဘူးအစင်မပြေတာတွေကအနည်းနဲ့အများနေတိုင်းတွေ့နေရမှာပါနော်အဲ့လို chaotic events တွေနော်ဘယံမတာဖြစ်နေတဲ့ကိစ္စတွေကြားရမှာပဲစိတ်ကြည်လင်မှုအေးချမ်းမှုရှိအောင်နီးလန်းကို we have to learn မဖြစ်မနေရှာရမယ်လေ့ကျင့်ရမယ်နော် chaotic times not only demand a greater ability to cope with stress နော်ဒါ chaotic times ဆိုတာနော်ဖြစ်ချင်တယ်လို့ဖြစ်နေတဲ့အချိန်အခါကြီးမှာစိတ်ပင်ပန်းနေနော်စိတ်ပင်ပန်းတာကိုပဲ stress လို့ပြောတယ်နော်အဲ့ဒီစိတ်ပင်ပန်းမှုကိုခံနိုင်ရှိအောင်ကြိုးစားတာကို cope လို့ခေါ်တယ် COPE cope เนาะအဲ့တော့အဲ့လိုပင်ပန်းမှုကိုခံနိုင်ရှိအောင်အဲ့ဒီပို့ပြီးတော့အရေးချင်းအစွမ်းအစရှိဖို့လိုရုံနေမကဘူးเนาะ they also necessitate greater flexibility အခြေအနေကိုကြည့်ပြီးတော့ပြုပြင်ပြောင်းလဲနိုင်တဲ့ flexibility ရှိဖို့လည်းပဲပို့အရေးကြီးပါတယ်เนาะပို့ပြီးတော့ပြုပြင်ပြောင်းလဲနိုင်ရမယ်ရှိတဲ့တော့ကလိုရိုးလွတ်စင်တိုင်းပုံမှန်သွားလို့ရတယ်အခုအချိန်မှာအချင်းတွေကိုကြည့်ပြီးတော့ပြောင်းတင်တဲ့အခါမှာချက်ချင်းပြောင်းနိုင်ရမယ်အရင်လိုမဟုတ်ပါလားလို့ညှဉ်းညူမနေပါနဲ့အရင်လိုကတော့ဘယ်တော့မှဖြစ်မှာမဟုတ်တော့ဘူးအဲ့ဒီလိုပုံမှန်ဆိုတဲ့ခက်ကကုံသွားပါဘူးဘယ်သူ့ကောင်မှလည်းအပြစ်တင်လို့မဖြစ်ဘူးတကဘာလုံးဒီလိုဖြစ်နေတာနော်အဲ့တော့ကိုကဒါကိုကြိုတင်ပြီးတော့မြင်ထားပြီးတော့အပေါ်စီးကနေကြည့်ပါကြည့်ပြီးတော့အချင်းတွေကတော့ပြောင်းကျင်တဲ့အချိန်ကျိုးမတိပဲနဲ့ချက်ချင်းပြောင်းသွားမယ်အဲ့လိုဖြစ်လာတဲ့အခါမှာငါစိတ်ကတော့ငါရဲ့လုံနည်းကင်ကြီးရတော့နော်စိတ်နေစိတ်ထားကိုလည်းပဲချက်ချင်းပြင်နိုင်ရမယ်နော်လုံပုံကင်ပုံကိုလည်းပဲချက်ချင်းပြင်နိုင်ရမယ်မပြင်းလို့မဖြစ်ဘူးအရင်ခေတ်ကလူတွေရဲ့ဘဝကဘာနဲ့တူလဲဆိုတော့မြို့ပယထာလမ်းပေါ်မှာသွားနေတဲ့ယထာနဲ့တူတယ်နော်မြို့ပယထာလမ်းပေါ်မှာသွားနေတဲ့ယထာဟာပုံမှန်ဒီဥရာကထွက်တယ်နောက်ဆုံးပြန်လာရင်ဒီဥရာကြီးပဲပြန်ဆိုင်တာပဲနော်ပုံမှန်နေတယ်အခုခေလူတွေရဲ့ဘဝခေစကားပြောရတဲ့ကြောင့်ခင့်မိတဲ့ဥမာပဲပြလိုက်တော့မယ်နော်အခုခေလူတွေရဲ့ဘဝ hang glider စီးတာနဲ့တူပါတယ်နော်ကြားဘူးလားအဲ့ဒါမြင်ဘူးလားဆက်မပါဘဲနဲ့တောင်ပန်းကြီးကငှက်လို့တောင်ပန်းကြီးလှုပ်ထားတဲ့နော်အဲ့လိုတောင်ပန်းကြီးကိုစီးရတဲ့ခင့်နဲ့တူတယ်ဆက်မပါတဲ့အတွက်ကြောင့်ကိုလူချင်းတဲ့ဘက်ကိုချက်ချင်းသွားလို့မရဘူးလေချောင်းလေးကိုကြည့်ပြီးတော့အစင်ပြေတယ်လို့ကြည့်ပြီးတော့ခုံပြီးတော့တက်သွားလိုက်ရတယ်နော်လေချောင်းလေးနဲ့တက်နေလို့ရှိရင်ဝဲလို့ရတယ်တဖြည်းဖြည်းနဲ့ဝဲဝဲနဲ့အမြင့်ကိုတက်လို့ရတယ်ပြီးမှကိုလိုတဲ့ဘက်ကိုဥတီပြီးတော့ထိုးချလိုက်ရင်ရောက်သွားနိုင်တယ်နော်အဲ့တော့အဲ့လိုခင်မျိုးဖြစ်နေပါပြီလေချောင်းကိုအင်မတန်အကဲခါရလိမ့်မယ်ပဝန်ကျင်အချိန်နေခေအခါအချိန်နေကိုအင်မတန်အကဲခါရလိမ့်မယ်အဲ့လိုအကဲခါပြီးတော့အစင်ပြေလို့ကြည့်ပြီးတော့နေသွားမှဖြစ်မယ်ငါလှုပ်ချင်လို့မဖြစ်ပါလားလို့စဉ်းညင်နေလို့မဖြစ်တော့တဲ့ခက်ပါเนาะအဲ့တော့ခက်အခါကိုလည်းနားလည်ဖို့လိုတယ်အစဉ်ပြောင်းနေနေလို့ရှိရင်တော့နည်းနည်းအစဉ်ပြေမှုကပုံများလာပါလိမ့်မယ်เนาะ digging ourselves in is no help digging in ဆိုတာကကတုတ်ကျင်းတူးပြီးတော့အခိုင်အမာခြေကုပ်ယူထားတာဟောရှေ့ခေတုန်းကအလောက်ကန်လေးတစ်ခုကိုတေချာလေးဖန်တီးပြီးတော့အခိုင်အမာနေလို့ရတယ်ဒီအလောက်လေးနဲ့ဒီတစ်သက်ပဲဒီအိမ်မှာဒီတစ်သက်ပဲတသက်တည်းမကောက်တားစီမြည်စက်တောင်းနေလို့ရတယ်နော်အခုခက်ကဒီလုံငန်းနဲ့ဒီတသက်ဆိုတာမျိုးဖြစ်ဖို့ခက်ရင်တယ် digging in ဆိုတာမဖြစ်တော့ဘူးအချိန်မီပြောင်းရမယ်နေရာရွှေ့ရမယ်အလုတ်ကင်လည်းပြောင်းတင်ပြောင်းရမယ်နော်အခုဒါဘဝတည်းမှာဖြစ်နေတာကိုပြောတာနော်ဒီဘုန်းကြီးနဲ့ကြောင်းနေပဲတကယ်ချင်းတော်တော်များဆိုရင်အလုတ်ကင်တွေတော်တော်ပြောင်းကုန်ပြီမပြောင်းလို့မဖြစ်တော့ဘူးစာဝန်နေရင်းနဲ့ကုန်စင်းသုံးနေနဲ့အမိလိုက်နေရတာThe ability to change and respond is crucial. ပြောင်းလဲနိုင်နိုင်တဲ့ပြောင်းလဲနိုင်တဲ့အခြေချင်းအခြေအနေနဲ့ကန့်ညီအောင်ပြုပြင်နိုင်တဲ့အခြေချင်းဟာအင်မတန်အရေးကြီးတယ်နော် Along with imagination and far-sightedness as prerequisites for taking preventive actions. ရှိမှဘာဖြစ်လာမလဲဆိုတာကြိုးပြီးတော့မှန်းပြီးတော့အခက်အခဲတွေရှိလာရင်ဘယ်လိုလုပ်မလဲဆိုတာကြိုတင်ပြီးတော့နှီးလန်းရှာရမယ်ရနိုင်တယ်လို့ပေါ့နော်မှန်းနိုင်တယ်လို့မှန်းလို့ရှာရမယ်စိတ်ကူးကောင်းဖို့လိုတယ်အမျှော်မြင်ရှိဖို့အများကြီးလိုတယ်နော် We are going to have to learn
to sit at a table of life that has uneven legs. Table ဆိုတာသွေးကိုပြောတာနော်။ Legs ဆိုတာကသွေးရဲ့ခြေတော့ကိုပြောတာနော်။ Uneven ဆိုတာအတူအရှိမညီတာကိုပြောတာ။သွေးခြေတော့လေးချောင်းကတစ်ချောင်းမှအတူအရှိမညီလို့ရှိရင်ဘယ်နဲ့နေမလဲ။သွေးကြီးကစောင်းပြီးတော့ထိလိုက်တာနဲ့လှုပ်မှာနော်။အခုလူတွေရဲ့ဘဝကအဲ့ဒီသွေးကြီးနဲ့တူတယ်။ခြေတော့တစ်ချောင်းမှမညီဘူးနော်။အဲ့ဒီသွေးပေါ်မှာစားစရာတွေတင်ထားတယ်ထိုင်စားတော့မယ်နော်။ဘယ်လိုလုပ်ရမလဲ။အင်မတန်သတိထားမှရ။ဒီမထားလို့ရှိရင်ထိလိုက်ရင်လှုပ်သွားမယ်ဆောင်းသွားလိမ့်မယ်เนาะအဲတော့ those who are able to enjoy the food of life undaunted will possess the genetic philosophical and strategic foundation for these times ဒီခေတ်ဒီခါမှာအဲ့ဒီဘဝဆိုတဲ့ထမင်းကိုအဲမလွဲမသွေစားမဲ့လူတွေဟာပင်ကိုညာလဲရှိရမယ်အတွေ့ခေါ်လဲရှိရမယ်လုံနီးလုံဟန်ကိုလည်းပဲတိတိကျကျခိုင်ခိုင်မာမာလေ့လာထားရမယ်အကြောင်းအခုခေတ်အထူးသဖြင့်လူငယ်တွေပြောကျင်တာပေါ်ပေါ်နေလို့မရတော့ဘူးနော်အစွမ်းစားတွေအများကြီးထွက်လိမ့်မယ်အကြံဉာဏ်တွေအများကြီးထွက်လိမ့်မယ်အလုပ်တွေကိုအမျိုးမျိုးလုပ်ရလိမ့်မယ်နော်လုပ်ကြည့်ရမယ်အမျိုးမျိုးစားမလုပ်ကြည့်ရမယ်ပြီးမှကိုယ်နဲ့အစဉ်ပြေတာလေးတွေ့ရင်တွေ့မယ်အဲ့ဒီအစဉ်ပြေတာလေးနဲ့တွေ့ရင်တော့မှဒါလေးနဲ့ငါတသက်လုံးနေရတော့မယ်လို့တော့မပြောလဲနဲ့ပြောင်းသိရင်ပြောင်းရအောင်ပါပဲအဲ့တော့အခုခေတ်ကနေရာတနေရာရလို့ဒီကလထိုင်မှာမြဲအောင်ထိုင်မယ်ဆိုလို့မရတော့တဲ့ခေတ်ဖြစ်သွားပြီThey will know that they can expect no ordered condition. Ordered condition ဆိုတာကစီကံကြတကြလေးဖြစ်နေတာနော်။ပုံမှန်လေးဖြစ်နေတာ။စီကံတကြလေးပုံမှန်တကြလေးဖြစ်နေတဲ့အခြေအနေမျိုးဟာမျှော်လင့်လို့မရတော့ဘူး။ They can expect no ordered condition. စီကံတကြပုံမှန်တကြဖြစ်နေတဲ့အခြေအနေမျိုးကိုမျော်လင့်လို့မရတော့ဘူးဆိုတာ they will know သူတို့သိလိမ့်မယ်တဲ့သိအောင်ပြောရတော့မှာပဲเนาะဒါကြောင့်ဒကာကြီးတို့အလုပ်တွေအများများတယ်အခြေအနေတွေလည်းပဲအပြောင်းအလဲတွေအများများတယ်ဘာဖြစ်မယ်ဆိုတော့လည်းပဲမပြောတတ်တော့ဘူးเนาะအဲ့တော့စိတ်တည်ပင်ပန်းတယ်စိတ်ဆင်းရဲတယ်အဲ့လိုစိတ်ပင်ပန်းဆင်းရဲစရာတွေကြုံတွေ့နေရတဲ့ခါမှာဒီလိုကြုံတဲ့နေရာမှာကြုံတယ်လို့ဒတိလေးနဲ့ကပ်ပြီးတော့နေရလေးချင်းကိုမလုပ်ရင်မဖြစ်တော့ဘူးเนาะဒီလိုလုပ်ပြီးတော့နည်းနည်းလေးဖြစ်ဖြစ်စိတ်အေးချမ်းမှုကြည်လင်မှုရအောင်နေသွားမှသာကိုချမ်းသာစိတ်ချမ်းသာနဲ့ကိုဘဝကိုအတိတ်ပဲရှိရှိရည်ရှိနေသွားလို့ရမယ်နော်ဒီလိုလုပ်ရင်လည်းပဲတတိနဲ့ညံကြည့်လာလို့ရှိရင်ငါဘဝမှာဘာအရေးကြီးလဲဆိုတာကိုပို့ပြီးမြင်လာပါလိမ့်မယ်အခုစိတ်အင်မတန်ရှုပ်နေတဲ့ဒကာကြီးတွေဟာဘာဖြစ်လို့စိတ်တလောက်ရှုပ်တယ်လဲသိလားအရေးကြီးတာကိုအရေးကြီးတာမှန်းလည်းမသိဘူးအရေးမကြီးတာကိုအရေးမကြီးတာမှန်းလည်းမသိဘူးမသိဘဲနဲ့အရေးကြီးတာတွေကိုအရေးမကြီးတာတွေကိုရောလိုက်ပြီးတော့အားလုံးကိုပဲအရေးကြီးတယ်ထင်းနေကြလို့ဒီလောက်စိတ်ရှုပ်ပြီးဒီလောက်စိတ်ပင်ပန်းနေတာပါအဲ့တော့ကိစ္စတွေကိုတေချာညံလေးနဲ့နည်းနည်းနည်းနည်းသုံးသပ်ကြည့်ပြီးတော့အရေးကြီးတဲ့ကိစ္စကိုအရေးကြီးတာမှန်သိသွားလိမ့်မယ်အရေးမကြီးတာကိုအရေးမကြီးတာမှန်သိသွားလိမ့်မယ်နော်အဲ့တော့အရေးမကြီးတဲ့ကိစ္စလောက်အသေးမွှားလေးနဲ့ကိုယ့်စိတ်ကိုခဏခဏစိတ်ဆင်းရဲမခံတော့ဘူးနော်အဲ့တော့ခုနဟိုဒကာကြီးကိုပြောချင်တာနော်ဦးဝင်းမြင့်နော်ကိုယ်စိတ်ထဲမှာတောကများနေဆရွတ်ရွက်ကလေးယူပြီးတော့ငါဘယ်ကိစ္စနဲ့တောကများနေဆိုတော့နံပါတ်1 2 3 4 5 6 9 10ထိုးပြီးတော့ရေးချကြည့်စမ်းပါရေးချပြီးတော့ပြန်စမ်းစားကြည့်ပါဒီကိစ္စအတွက်နဲ့ငါဘယ်လောက်ကြာပဲလဲစိတ်ဆင်းရဲနေလားဘယ်လောက်ပူနေတာဘယ်လောက်ကြာပဲလဲဒီကိစ္စကိုအစဉ်ပြေအောင်ငါဘယ်လိုနည်းနဲ့လုပ်ရမလဲဘယ်သူနဲ့တိုင်ပင်ရရမလဲဘယ်လိုပြောလိုက်ရင်အစဉ်ပြေသွားမလဲနီးလန်းရှာလိုက်ပါထပ်ခါတလဲလဲမပြီးနိုင်အောင်တွေးနေတာကပို့ပြီးတော့အင်အားကိုကုန်ခန့်သွားစေတယ်မတွေးလို့မဖြစ်ဘူးတွေးတယ်တွေးတဲ့ခါမှာရေးချလိုက်ပြီးတော့အရေးမကြီးရင်လည်းပဲအရေးမကြီးဘူးဆိုတော့ကွက်လက်ကိုနော်အခန့်ကဏ္ဍနှစ်ခုထားပါနော်အရေးကြီးတဲ့ကိစ္စနဲ့အရေးမကြီးတဲ့ကိစ္စထားပြီးတော့အရေးမကြီးတဲ့ကိစ္စကိုအရေးမကြီးတဲ့ဘက်ကိုပြောင်းပေးလိုက်ပါနော်အရေးကြီးတဲ့ကိစ္စကိုအရေးကြီးတာမှန်သိပြီးတော့ဦးစားပေးပြီးတော့သူ့ကိုတေချာလုပ်လိုက်ပါနော်အဲ့တော့ဒီလိုအရေးမကြီးတာနဲ့အရေးကြီးတာကိုခွဲနိုင်ရင်ကိုပဲနည်းနည်းစိတ်သက်သာရသွားပါလိမ့်မယ်နော်အဲ့တော့တချို့ကိစ္စတွေဟာကိုကထိုင်တွေးနေတာနဲ့ပဲပိုပင်ပန်းနေတာပါထအလုပ်လိုက်ရင်လည်းပဲပြီးသွားတာပါပဲအဲ့တော့လှုပ်လှုပ်ဖြစ်တဲ့ကိစ္စကိုချက်ချင်းထအလုပ်လိုက်ပါပြီးသွားရင်သူ့ကိုကောင်းတော့မှထားစရာမလိုတော့ဒါပြီးသွားပြီရှင်းသွားပြီကောင်းနေအောင်ထုတ်လိုက်တော့နော်အဲ့တော့ပြဿနာဟာနေ့တိုင်းတွေးရမှာပါပြဿနာကိုဖြေရှင်းနေရတာဟာဘဝမှာပုံမှန်လုပ်နေရတဲ့အလုပ်ပဲနော်အဲ့တော့ပြဿနာဖြေရှင်းရတာငါအလုပ်ပဲပြဿနာကိုကြောက်ပြီးတော့တွေးပြီးတော့စဉ်းညင်နေဖို့မဟုတ်ဘူး ကိုမှာအရင်ရှင်းရှင်းလောက်လုံနိုင်တဲ့လောက်လုပ်ပါနော်ကိုမျောလင်းတဲ့လောက်တော့ရရင်လုံးပြီးတော့ဖြစ်မှာမဟုတ်ဘူးနော်နင်တဲ့လောက်ပဲတာဝန်ယူပြီးတော့လုပ်ပါပြီးရင်တခါတည်းမေးမေးပြောပြောနေနေအောင်လဲကြိုးစားပါနော်အချိန်ကြီးကြီးပြတ်နာတွေကောင်းတယ်မှာတင်မထားပါနဲ့ညနေပဲကြာရင်စိတ်အေးအေးလေးနဲ့အဲမိသားစုနဲ့ပြောစရာရှိတာပြောပြီးတရားကိုထိုင်ပြီးအောင်ထိုင်ပါအလုပ်ဘယ်လောက်မြန်မြန်အချိန် ကုန်သွားမှာနော်တယ်လီဗီရှင်းတစ်ခါထင်ကြည့်ရင်ဘယ်လောက်ကုန်လဲအများကြီးကုန်တယ်နော်အေးဒါရီအတွက်တော့မှအချိန်ပေးနေသေးတာပဲအဲ့တော့တရားအတွက်လည်းပဲရအောင်ချိန်ယူပါကြာလို့ရှိရင်တရားကပဲဆွဲခေါ်သွားပါလိမ့်မယ်နော်တရားအထုတ်နေတဲ့သူဖို့ကိုတရားအထုတ်ဖို့အချိန်ရအောင်တရားကပဲအချိန်ရှာပေးပါလိမ့်မယ်ခဏနားအောင်မယ်နော်